Welcome to the Voice of America in Burmese.
လာရှိတဲ့မနေ့ကင်းဖြစ်ကြပါသေးခင်ဗျာ VOA American တန်ရဲ့2021ခုနှစ်ဩဂုတ်လ28ရက်စနေနေ့မနေ့ကင်းအစည်းအဝေးကို American ပြည်ထောင်စု Washington DC မြို့တော်ကနေလိုင်းဒိုမီတာ2540 51နဲ့ VOA ရဲ့ Facebook စာမျက်နှာ VOA ရဲ့ YouTube စာမျက်နှာကပါကျွန်တော်တို့ဓာတ်ရိုက်ထုတ်လွှင့်ပေးနေပါပြီခင်ဗျာညဝင်းအောင်ပါဒီကနေ့မနေ့ကင်းအစည်းအဝေးကိုတောင်းယူတင်ဆက်ပါမှာဖြစ်ပါလိမ့်ဗျာ
မင်္ဂလာပါရှင်ကျမကခင်ဗျတ်ပါဒီမနေ့ခင်းသတင်းတွေကိုကိုခင်မောင်ဆိုးမင်းနဲ့အတူကြီးညာပေးမှာပါအာဖဂန်နစ္စတန်နိုင်ငံကာဘူးလေဆိပ်မှာလူပေါင်း100ကျော်တိုက်ဆုံးခဲ့တဲ့တိုက်ခိုက်မှုဖြစ်ပွားခဲ့ပြီးနောက်ထပ်တိုက်ခိုက်မှုတွေကြုံရနိုင်တယ်လို့အမေရိကန်မျိုးသားလုံခြုံရေးဌာနကသတိပေးလိုက်ပါတယ်အမေရိကန်သမ္မတနဲ့အစ္စရေးဝန်ကြီးချုပ်အစ်စ်တို့သမ္မတအိမ်ဖြူမှာတွေ့ဆုံပြီးအီရန်အရေးကိုဆွေးနွေးခဲ့ကြပါတယ်မြန်မာနိုင်ငံမှာတိုင်းနဲ့ချီတဲ့ပြည်သူတွေလူသားချင်းစာနာမှုအရေးပေါ်အကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်ဒီလိုထူးခြားတဲ့သတင်းလေးတွေကြားမှာပါ
โอเคပါခင်ဗျာအဲ့လိုထိတ်တန်းရောက်သတင်းတွေပြီးရခိုင်ပြည်နယ်ကဒုက္ခသည်တွေကိုအကူအညီပေးဖို့ WFP ရဲ့အစီအစဉ်တွေပြန်လည်စတင်ပြီးဆိုတော့သတင်းပေးပို့ကြမှာတော့
ဟိုအလုတ်ကန်လေးအစီအစဉ်တွေကိုလေဒီအလုရှင်ပြည်သူတွေကပြည်တာလို့ပဲသူတို့ကအားကိုးနေရပြီဆိုတော့ပြောတာပေါ့ခွန်ကပြောပါလေအလုတ်ကန်တွေလည်းမရှိဘူးဆိုတော့ခက်ခက်ပို့ရှိတာပေါ့
စစ်ဆောင်စခန်းကတာဝန်ခံတူပြောကြားသွားတာဖြစ်ပါတယ်ဒီအကြောင်းနဲ့အတူဒေါ်လာငွေလွှဲစနစ်မှာကန့်သတ်မှုမရှိဘူးလို့အာဏာပိုင်တွေကပြောကြားလိုက်တဲ့အကြောင်းမုံရွာမှာကိုဗစ်ထိန်းချုပ်ကန့်သတ်ချက်တွေကိုပြန်လည်ရုပ်သိမ်းမဲ့အကြောင်းနဲ့အာဖဂန်ကစိတ်ဝင်စားပွဲသတင်းတွေကိုလည်းနားဆင်ရပါမယ်အမျိုးသမီးကန္တာတုဒ္ဒဆောင်လင်အမေရိကန်တကွင်သိပ္ပံနဲ့နီးပညာစတဲ့အပတ်စဉ်ကန္တာတွေကိုလည်းထုတ်လွှင့်အောင်မှာပါအခုအရင်ဆုံးတော့ထိတ်တန်းရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါက်ကင်မျိုးသက်နဲ့ကိုခင်မောင်စိုးမင်းတို့ပြောပြပေးပါဦးဗျာ
အာဖဂန်နစ္စတန်နိုင်ငံကာဘူးလေဆိပ်အနီးကျက်သပရင်းနေတိုက်ခိုက်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်73ဦးအပါအဝင်လူပေါင်း100ကျော်သေဆုံးခဲ့ရပြီးတဲ့နောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့ထိတ်တန့်လုံခြုံရေးအကြံပေးအဖွဲ့ကသမ္မတဂျိုးဘိုင်ဒန်ကိုတတိပေးလိုက်ပါတယ်
The National Security Team the President met with this morning advised the President and Vice President that another terror attack in Kabul is likely and they are
အကြံပေးအဖွဲ့နဲ့ဒီကနေ့မနေ့တွေ့ဆုံရမှာကာဘူးမြို့မှာနောက်ထပ်အကြမ်းဖက်တိုက်ခိုက်နိုင်တယ်လို့သမရနဲ့ဒုသမရတို့ကိုတင်ပြထားပြီးလုံခြုံရေးအတွက်တင်းတင်းကျပ်ကျပ်ဆောင်ရွက်ထားတယ်လို့လည်းပြောပါတယ်လို့သမရအင်ဗျူပြောခွင့်ရဂျန်ဆာကီကတောက်ကြနေသတင်းစာရှင်းလင်းပွဲမှာပြောခဲ့တာပါကာကွယ်ဝင်ကြီးဌာနကတောက်ကြနေမှာပဲအစိုးရခန်းစားတင်ပြခဲ့တဲ့အထက်မှာလည်းအကြမ်းဖက်တိုက်ခိုက်မဲ့အန်ဒီယားရှိနေတယ်လို့အမေရိကန်တပ်တွေပြန်ပြီးရုပ်သိမ်းနေတဲ့ကာလဖြစ်တဲ့အတွက်အန်ဒီအခြေဆုံးအချိန်ဖြစ်တယ်လို့လည်းသတိပေးခဲ့ကြောင်းပြောပါတယ်အမေရိကန်ကဒီလကုံနောက်ဆုံးထားပြီးတပ်တွေကိုပြန်ပြီးရုပ်သိမ်းနေချိန်မှာပဲ IS စစ်သွေးကြော်ရဲ့ချင်းချောက်မှုကိုပါရင်ဆိုင်နေရတာဖြစ်ပါတယ်သမ္မတဂျိုးဘိုင်ဒန်ကတော့ချက်သပရင်းတွေကတိုက်ခိုက်မှုကျူးလွန်သူတွေကိုလိုက်လံခြေမုံမှာဖြစ်ကြောင်းကတိပြုပြောဆိုထားပါတယ်အကြမ်းဖက်တိုက်ခိုက်မှုအန်ဒီအရီနဲ့ကယ်ဆယ်ရေးလုပ်ငန်းတွေမှာအဟန့်အတားတွေကြုံနေရချိန်မှာပဲဩဂုတ်လ31ရက်နေ့နောက်ဆုံးထားတက်တွေရုပ်သိမ်းတဲ့အစီအစဉ်ကတော့အပြောင်းအလဲရှိမှာမဟုတ်ဘူးလို့လည်းသမရကပြောဆိုထားတာပ
ါပြီးခဲ့တဲ့ကြာသပတေးနေ့ကကာဘူးနိုင်ငံကလေဆိပ်မှာအမေရိကန်တပ်ဖွဲ့ဝင်တွေအပါအဝင်လူ100ကျော်သေဆုံးခဲ့ရတဲ့အသေးခံဘုံးခွဲမှုဟာလူတစ်ယောက်တည်းကလုပ်ခဲ့တာဖြစ်ပြီးအစောပိုင်းကထင်ခဲ့သလိုလူနှစ်ယောက်ကလုပ်ခဲ့တာမဟုတ်ဘူးလို့အမေရိကန်ကာကွယ်ရေးဌာနကမနေ့တောက်ကြနေ့ကပြောပါတယ်အခုလိုရုတ်တရက်အခြေအနေမျိုးမှာသတင်းတွေကိုမှားယွင်းဖော်ပြတတ်တာဟာအဆန်းမဟုတ်ဘူးလို့လည်းအမေရိကန်စစ်တပ်ကဗိုလ်ချုပ်ကြီးဟန့်တေလာကပင်တဂွန်စစ်ဌာနချုပ်ကသတင်းစာရှင်းလင်းပွဲမှာပြောပါတယ်။ပင်တဂွန်စစ်ဌာနချုပ်ပြောခွင့်ရဂျွန်ကာဗီကတော့လေဆိပ်မှာနောက်ထပ်တိုက်ခိုက်မှုတွေလှုပ်လာနိုင်ကြောင်းခိုင်လုံတဲ့သတင်းတွေရရှိထားကြောင်းပြောလိုက်ပြီးနောက်ထပ်တိုက်ခိုက်ဖို့ကြိုးစားမှုတွေရှိနေတာကြောင်းအသင့်ပြင်ထားဖို့လိုအပ်ကြောင်းပြောပါတယ်။အန်ရရှိတဲ့ကြားကပဲတိုက်ခိုက်မှုတွေအပြီးရုတ်နောက်တစ်ရက်တောက်ကြနေမှာကယ်ဆယ်ရေးလုပ်ငန်းတွေပြန်ဆနိုင်ခဲ့တာကြောင့်အာဖဂန်နစ္စတန်နိုင်ငံကနေထွက်ခွာဖို့ကြိုးပမ်းသူတွေလည်းလေဆိပ်ကိုပြန်လည်စုဝေးရောက်ရှိလာကြပါတယ်။နောက်ထပ်တိုက်ခိုက်မှုတွေဖြစ်လာမယ်ဆိုတဲ့ကောလာဟလတွေကြောင့်တောက်ကြနေနောက်ပိုင်းမှာလူစုကွဲသွားခဲ့တယ်လို့ Wall Street Journal ကဖော်ပြပါတယ်။လေဆိပ်အင်းဒီကလမ်းတွေမှာလူသူကင်းရှင်းပြီးတာလီဘန်အဖွဲ့ဝင်တွေကလမ်းတွေကိုပိတ်ဆို့ထားတာတွေ့ရတယ်လို့လည်းတောက်ကြနေနောက်ပိုင်းကလေဆိပ်နားကိုရောက်သွားတဲ့ VOA သတင်းတောက်ကပြောပါတယ်ခင်ဗျာ။
American သမ္မတဂျိုးဘိုင်ဒန်ဟာအစ္စရေးဝန်ကြီးချုပ်အသစ်နက်ဖတလီဘန်နက်နဲ့တောက်ချာနေကအင်ဂျူရောမှာတွေ့ဆုံပြီး ပါလက်စတိုင်းအရေးကနေအီရန်နျူကလ িয়ার အရေးအထိအကြောင်းအရာအတော်များများကိုဆွေးနွေးခဲ့ပါတယ်။အာဖဂန်ပြည်ထနာနဲ့ကြုံလာရတာကြောင့်တတ်မှတ်ရတဲ့တရက်နောက်ကျပြီးမှတွေ့ဆုံနိုင်တာဖြစ်ပါတယ်။အီရန်နေနဲ့နျူကလ িয়ার လက်နဲ့ဘယ်တော့မှမထုတ်နိုင်အောင်တန်တမာရေးနီလန်းတွေနဲ့ပထမဆုံးစူးစမ်းကြမှာဖြစ်ပြီးဒီနီလန်းတွေနဲ့မအောင်မြင်တခြားနီလန်းတုံးမယ်လို့သမ္မတဘိုင်ဒန်ကအစ္စရေးဝန်ကြီးချုပ်နဲ့တွေ့ဆုံအပြီးသတင်းထောက်တွေကိုပြောပါတယ်။ဒါပေမဲ့ဘလို့နီးလန်းတုံးမယ်ဆိုတော့မဖြေကြပါဘူး။အစ္စရေးဝန်ကြီးချုပ်ဘန်နက်ကလည်းအီရန်ဘက်ကမှနျူကလ িয়ার လက်နက်မထုတ်နိုင်အောင်လုပ်မယ်ဆိုတဲ့အမေရိကန်သမ္မတရဲ့ပြတ်သားတဲ့ပြောကြားချက်တွေအတွက်ဝမ်းမြောက်ကြောင်းပထမတန်တမာရေးနီးလန်းနဲ့စူးစမ်းပြီးမအောင်မြင်ရင်တခြားလမ်းကိုရွေးမှဖြစ်ကြောင်းနဲ့ဒါဟာဒေသရင်းအီရန်ရဲ့ရန်လိုမှုတွေရပ်သွားစေဖို့အဓိကဖြစ်ပြီးဒုတိယရည်မှန်းချက်ကအီရန်နျူကလ িয়ার လက်နက်မထုတ်နိုင်အောင်ဖြစ်ကြောင်းပြောပါတယ်။အချမ်းနီလန်းတုံးမယ်ဆိုတဲ့သမရရဲ့ပြောကြားချက်အတွက်သမရယုံပြောခွင့်ရဂျန်ဆာကီကို VOA ကမေးမြန်းရမှာတော့သမရတယောက်အနေနဲ့ရွေးစရာလမ်းတွေအများပြားရှိပေမဲ့သူ့အနေနဲ့ချပြမှာမဟုတ်ကြောင်းနဲ့အမေရိကန်နဲ့အီရန်တို့ဟာ2015အီရန်နျူကလ িয়ার သဘောတူညီချက်မှာအမေရိကန်ပြန်ပါရေးနဲ့ပတ်သက်ပြီးတဆင့်ဆွေးနွေးမှုတွေကိုအကြိမ်များစွာလှုပ်ဆောင်ခဲ့တယ်လို့ပြောပါတယ်
။အမေရိကန်စစ်သည်မော်ဒဇင်းနဲ့ကမ်းခြေဆောင်သင်္ဘောဒဇင်းတို့ဟာတရုတ်နိုင်ငံနဲ့ထိုင်ဝမ်ကျွန်းကြားကထိုင်ဝမ်ရေလက်ကြားကိုမနစ်တောက်ကြံတွေကဖြတ်တန်းခုံပေါင်းခဲ့ပြီးတဟလိုယိုလို့ဆိုရင်ဖြစ်တယ်လို့လည်းအမေရိကန်ကပြောလိုက်ပါတယ်။တရုတ်နဲ့ထိုင်ဝမ်ကြားလွန်ခဲ့တဲ့နှစ်နှစ်ကလေးကစစ်ရေးတင်းမာခဲ့တာဖြစ်ပြီးပြီးခဲ့တဲ့သတင်းပတ်တရုတ်နိုင်ငံကစစ်သည်မော်တွေစစ်လေရင်တွေနဲ့ထိုင်ဝမ်ကျွန်းရဲ့အရှေ့တောင်ဘက်နဲ့အနောက်တောင်ဘက်ပင်လယ်ပြင်မှာစစ်ရေးလေ့ကျင့်ခဲ့ပြီးတဲ့နောက်အမေရိကန်စစ်သည်မော်တွေရေလက်ကြားကိုဖျက်မောင်းခဲ့တာဖြစ်ပါတယ်။ပယ်ထိန်မစ်ဆိုင်းဒုံးတပ်ဆင်ထားတဲ့ The Kit အမည်ရှိအမေရိကန်ဖျက်သည်မော်နဲ့ကမ်းခြေဆောက်သည်မော်မန်ရိုတို့ဟာနိုင်ငံကဥပဒေနဲ့အညီအပြည်ပြည်ဆိုင်ရာရေပိုင်နက်ကိုဖြတ်တန်းခုံမောင်းခဲ့တာဖြစ်တယ်လို့အမေရိကန်ရေတပ်ကကြေညာချက်ထုတ်ပြန်ခဲ့ပါတယ်။အင်ဒိုပစိဖိတ်ဒေသမှာလွတ်လပ်စွာရေကြောင်းသွားလာရေးအမေရိကန်ကရည်မှန်းထားတဲ့အတိုင်ဥပဒေနဲ့အညီရေလက်ကြားမှာဖြတ်တန်းခုံမောင်းတာဖြစ်ကြောင်းလည်းပြောပါတယ်။အမေရိကန်ကလာစဉ်လိုလိုရေကြောင်းဖြတ်တန်းသွားလာမှုတွေကြောင့်ထိုင်ဝမ်ကျွန်းကိုသူပိုင်ဆိုင်တယ်လို့ကြေညာထားခဲ့တဲ့တရုတ်နိုင်ငံကမကြေမနက်ဖြစ်နေတာပါ။နိုင်ငံတော်တော်များများလိုပဲအမေရိကန်ကထိုင်ဝမ်ကျွန်းနဲ့တရားဝင်တန်တမာအဆက်အစပ်မရှိပေမဲ့ထိုင်ဝမ်ကျွန်းကိုအားပေးထောက်ခံတဲ့အဓိကနိုင်ငံတစ်ခုဖြစ်တယ်လို့စစ်လက်နက်တွေအဓိကရောင်းချတဲ့နိုင်ငံတစ်ခုလည်းဖြစ်ပါတယ်ခင်ဗျာ
။ VOA American တဲ့မနေ့ဖက်မြန်မာဘာသာအစီအစဉ်တွေကိုမနေ့6နာရီကနေ9နာရီထိပိုင်းဒိုမီတာ24 kHz 12113ညာไฮโดรมิเตอร์40กิโลเฮิรตซ์ 9413 ไฮโดรมิเตอร์51กิโลเฮิรตซ์ 5805 เนไฮไลท์มิเตอร์190กิโลเฮิรตซ์ 1905 รอบกันนี่ทุ่งเล่นไปนะครับရှင
် VOA American ตางะมะนะคินตะทินတွေကိုဆက်လက်ကြီးညာနေပါတယ်မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းပြီးနောက်ပိုင်းလက်နက်ကင်ပဋိပက္ခတွေနဲ့မကြသေးခင်ကမိုးကြီးရေရှမ်းမှုတွေကြောင့်တိမ့်ချီတဲ့ဒေသခံတွေဥယျာဉ်ဆွန့်ခွာထွက်ပြေးနေရပြီးအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်စစ်တပ်နဲ့ဒေသခံကာကွယ်ရေးတပ် PDF တွေကြားတိုက်ပွဲတွေကြောင့်သခိုင်းတိုင်းထဲမှာလူပေါင်းထောင်ချီပြီးတော့ဥယျာဉ်ဆွန့်ခွာထွက်ပြေးနေရတယ်လို့ချင်းပြည်နယ်မင်းတပ်တဝိုက်မှာလည်းဒေသခံ16,900ကျော်နေရဆွန့်ခွာထွက်ပြေးနေရတယ်လို့ကုလသမဂ္ဂလူသားချင်းစာနာမှုအကူအညီပေးရေးဆိုင်ရာညှိနှိုင်းရေးမှူးချုပ် UN OCHA ကတောက်ကြံနေမှာသတင်းထုတ်ပြန်ပါတယ်ဖေဖော်ဝါရီ1ရက်စစ်တပ်အာဏာသိမ်းမှုနောက်ပိုင်းပဋိပက္ခတွေကြောင့်မြန်မာနိုင်ငံအရှိတောင်ပိုင်းကရင်နဲ့ကယားပြည်နယ်တွေမှာလည်းလူပေါင်း13,000ကျော်နေရဆွန့်ခွာထွက်ပြေးနေရတာပါချင်းပြည်နယ်တဲကမြို့နယ်15ခုမှာ2021နှစ်စံပိုင်းကစပြီးတော့နေရဆွန့်ခွာထွက်ပြေးသူ26,000ကျော်ရှိပြီးခုထိမပြောင်းနိုင်သေးသူက6,400ကျော်ရှိတယ်လို့ပြောပါတယ်ပြည်ရင်းဒုက္ခနဲ့ဒုက္ခတဲ့စခန်းတွေနဲ့ချင်းပြည်နယ်ကရင်ပြည်နယ်တွေကဆစ်ဆောင်ဒုက္ခတွေဆန်းနရိတ်ခပြက်လက်တဲ့သတင်းတွေအတွက်လည်းစိုးရိမ်ကြောင်းပြောပါတယ်ဂျွန်လိုက်လာလေကဆက်ပြီးမုတ်တုံမိုးတီးထန်စွာရွာသွန်းပြီးရေကြီးရေရှမ်းမှုကြောင့်ကချင်ကရင်မွန်ရခိုင်ရှမ်းအရှေ့ပိုင်းနဲ့မန္တလေးတနင်္သာရီတိုင်းတွေကလူပေါင်း13,000-25,000လောက်ရေထဲဘေးဒဏ်ခံရပြီးတည်ဆုံးမှုနဲ့အတူနေအိမ်တွေဆိုက်ခင်းတွေပျက်စီးခဲ့ရတယ်လို့လည်းပြောပါတယ်
။ဟာရီကိန်းမုန်တိုင်းအိုင်ဒါဟာမနေ့တောက်ကြံနေ့ကကျူဘာနိုင်ငံကိုဖြတ်သန်းတိုက်ခတ်ပြီးအမေရိကန်နိုင်ငံတောင်ပိုင်းလူဝီဇီယားနားပြည်နယ်ကိုမနက်ဖြန်တနင်္ဂနွေနေ့လောက်မှပြင်းအားအဆင့်3နဲ့တိုက်ခိုက်နိုင်ခြင်းရှိတယ်လို့အမေရိကန်အမျိုးသားဟာရီကိန်းသတင်းဌာနကထုတ်ပြန်ထားပါတယ်
။ Nosotros tenemos que insistir ahora en la población está con la población nuestra también la protección de los recursos que están dentro de la vivienda.
ဦးသေးထန်စွာယူအပ်သူမှုကြောင့်ရေကြီးမှုတွေဖြစ်နေကြောင်းဒေသခံအာဏာပိုင်တယောက်ကပြောသွားတာပါ။အိုင်ဒါမုန်တိုင်းဟာအမေရိကန်ကိုဝင်ရောက်ရာမှာ New Orleans မြို့စီကိုဥတည်တိုက်ခိုက်နိုင်မယ်လို့ခန့်မှန်းထားကြောင်းရေကြီးမဲ့အန္တရာယ်ရှိတဲ့ဒေသကလူတွေဘေးလွတ်ရာကိုပြောင်းရွှေ့ထားဖို့အမိန့်ထုတ်ထားပါတယ်။ အပူပိုင်းမုံတိုင်းအိုင်ဒါဟာတောက်ချာနေကဟာရီကိန်းအဖြစ်ပြောင်းလဲပြီးကျူးဘားကမ်းခြေကိုမတိုက်ခတ်မီမှာလေတိုက်သုံးအမြင့်ဆုံးတနာရီ120ကီလိုမီတာအထိရှိပါတယ်။မုံတိုင်းဟာမက္ကဆီကိုပင်လယ်ကွေ့ကိုဝင်ရောက်တဲ့အခါမှာအင်အားကောင်းလာနိုင်ကြောင်းလည်းခန့်မှန်းထားပါတယ်။အဲ့ဒီလိုဖြစ်လာရင်အရှိတောင်လူအီစီယားနာပြည်နယ်မစ္စစ်ပီပြည်နယ်ကန်ဂျီနဲ့အယ်ဘာမာပြည်နယ်တို့မှာမိုးရေချိန် 8.8 လက်မကနေ 12 လက်မအထိမြင့်တက်လာနိုင်ပြီး 20 လက်မအထိလည်းရောက်လာနိုင်တယ်လို့ခန့်မှန်းကြပါတယ်။ New Orleans မြို့ကိုမုန်တိုင်းဝင်ရောက်မယ်လို့ခန့်မှန်းထားတဲ့တနင်္ဂနွေနေ့ဟာလွန်ခဲ့တဲ့16နှစ်လောက်ကပြင်းအားအဆင့်သုံးရှိတဲ့ Hurricane Katrina တိုက်ခိုက်တဲ့နှစ်ပတ်လည်နေ့လည်းဖြစ်ပါတယ်ခင်ဗျာ
။ကမ္ဘာတလွန်ကိုရိုနာဗိုင်းရပ်စ်အကူးဆက်ခံရသူကတောက်ကြနေမှာတန်ပေါင်း215တန်းကျော်သွားပြီဖြစ်ပြီးသေဆုံးရသူက4တန်းခွဲနီးပါးရှိနေတယ်လို့ကိုရိုနာဗိုင်းရပ်စ်ဆိုင်ရာစောင့်ကြည့်မှတ်တမ်းတင်တဲ့ John Hopkins စစ်တမ်းမှာဖော်ပြပါရယ်။ကမ္ဘာတလွှာကိုဗစ်ကာကွယ်ဆေးထိုးနှံပေးသူပေါင်းကတော့တန်ပေါင်း 9,100 ကျော်နေပါပြီ။ကူးစက်မှုအများဆုံးကအမေရိကန်နိုင်ငံဖြစ်ပြီးကူးစက်ခံရသူက38တန်းခွဲနီးပါးရှိပါရယ်။တည်ဆုံးရသူက6သိန်းကျော်ပါ။ဒုတိယအများဆုံးကအိန္ဒိယဖြစ်ပြီးကူးစက်သူ32တန်းခွဲကျော်နဲ့တည်ဆုံးရသူ4သိန်းကျော်ပါရယ်။နယူးဇီလန်မှာတော့ကိုဗစ်ကူးစက်မှုစတင်ဖြစ်ပွားတဲ့အော့ကလန်မြို့ကလွဲပြီးတနင်္ဂနွေလုံးတိုင်းတန်နဲ့လော့ကဒေါင်းချကန့်သက်ထားမှုကိုရှော့ပေးလိုက်တယ်လို့ဝန်ကြီးချုပ်ကကြေညာပါတယ်
။ကိုဗစ်ကာယောဂါပိုးရဲ့မူလစမြင်နဲ့ပတ်သက်ပြီးစုံစမ်းစစ်ဆေးနေကြတဲ့အမေရိကန်ထောက်လှမ်းရေးဌာနတွေကြားမှာကွဲပြားတဲ့သုံးသပ်ချက်တွေရှိနေကြပေမဲ့ကမ္ဘာကာယောဂါအဆင့်မရောက်ခင်အချိန်အထိဒီဗိုင်းရပ်စ်ပိုးအကြောင်းကိုတရုတ်ခေါင်းဆောင်ပိုင်းကမသိရှိကြဘူးလို့ယူဆကြပါတယ်။ဒီဗိုင်းရပ်စ်ယောဂါပိုးနဲ့ပတ်သက်ပြီးအမေရိကန်သမ္မတဂျိုးဘိုင်ဒန်ကစုံစမ်းစစ်ဆေးအစီရင်ခံဖို့ညွှန်ကြားခဲ့ပြီးနောက်မနေ့တောက်ကြံနေကသုံးသက်ချက်တွေထုတ်ပြန်ခဲ့တာဖြစ်ပါတယ်။အမေရိကန်ထောက်လှမ်းရေးအဖွဲ့လေးဝဲကတော့ဗိုင်းရပ်စ်ပိုးဟာတလေးဆန်ကနေလူကိုစတင်ကူးစက်ခဲ့တာကိုသိလက်မခံကြပါဘူး။ထောက်လှမ်းရေးနောက်တစ်ဖွဲ့ကတော့ဓာတ်ခွဲကန်းကနေလူကိုကူးစက်တာဖြစ်နိုင်တယ်ဆိုတဲ့ယူဆချက်ကိုအသင့်အတင့်လက်ခံကြပါတယ်။သုံးသက်သူအများစုကတော့ဇီဝလက်နဲ့အတွက်ယူရပြီးဗိုင်းရပ်စ်ပိုးကိုဖန်တီးခဲ့ကြတာလို့လက်မခံကြသလိုမျိုးရိုးဗီဇပြောင်းလဲထားတယ်လို့လည်းအများကမယူဆကြပါဘူးခင်ဗျာ။
စနေနေ့မနေ့ကထိတ်တန့်ရောက်မြန်မာနိုင်ငံကသတင်းတွေကိုဒေါခင်မျိုးသက်နဲ့ကုခင်မောင်စိုးမင်းတို့ပြောပြခဲ့ကြတာပါခင်ဗျာအပတ်စဉ်ကဏ္ဍတွေမတိုင်ခင်မှာအခုရင်ဆုံးတော့သတင်းပေးပို့ချက်တွေကိုဇက်တိုက်ဆိုသလိုတင်ဆက်သွားမှာဖြစ်ပါတယ်အဲ့ဒီတဲကမှပထမဦးဆုံးနားဆင်ရမှာကဒေါ်လာငွေကြေးစနစ်ငွေလွှဲစနစ်ကန့်သတ်မှုမရှိတဲ့အကြောင်းဘ ഹു ဘန်ကပြောတဲ့အကြောင်းကိုတင်ပြမှာပါနိုင်ငံကသုံးငွေပေးချေစနစ်တစ်ခုဖြစ်တဲ့ Visa စနစ်သုံးဘဏ်ကတ်တွေတဲ့ကိုမြန်မာကျပ်ငွေစည်ရင်းကနေအမေရိကန်ဒေါ်လာအဖြစ်လွှဲပြောင်းယူတဲ့အွန်လိုင်းဝန်ဆောင်မှုကိုပြည်တွင်းဘဏ်တချို့ကယာယီကန့်သတ်လိုက်ပြီဆိုတဲ့သတင်းတွေဒီရက်ပိုင်းမှာထွက်ပေါ်လာပါတယ်မြန်မာနိုင်ငံဘဟုဘဏ်ရဲ့အကြီးတန်းတာဝန်ရှိသူကတော့ဒီလိုကန့်သတ်ချုပ်ချယ်တာမျိုးညွှန်ကြားထားတာမျိုးမရှိဘဲအရင်တိုင်းပဲဆက်သုံးနိုင်ကြောင်း VOA ကိုပြောပါတယ်ရန်ကုန်ကပေးပို့လာတဲ့ဒီသတင်းကိုတော့ကိုရဲမွန်ကပြောပြပေးပါအောင်ဗျာ
မြန်မာနိုင်ငံမှာဗီဇာကတ်သုံးသူတွေအနေနဲ့မြန်မာကျပ်ငွေဘဏ်စင်းကနေနိုင်ငံခြားငွေကြေးသုံးဆွဲနိုင်တဲ့ဗီဇာကတ်ထဲအွန်လိုင်းကငွေဖြည့်သွင်းတာကိုဘဏ်တချို့ကယာယီကန့်သတ်ထားတယ်ဆိုတဲ့သတင်းတွေထွက်ပေါ်နေချိန်မှာဒီလိုကန့်သတ်ဖို့ဘဟုဘဏ်ကညွှန်ကြားမထားဘူးလို့ဘဟုဘဏ်တာဝန်ရှိသူကပြောကြားလိုက်ပါတယ်။အမေရိကန်ဒေါ်လာငွေလဲနှုန်းဘဟုဘဏ်တက်မှတ်ဈေး1660ဝန်းကျင်ရှိနေချိန်မှာအပြင်ဈေးကွက်မှာဒေါ်လာကိုမြန်မာငွေ1850ဝန်းကျင်ပေါက်ခဲ့ပြီးနောက်အခုလိုကန့်သတ်လိုက်တယ်ဆိုတဲ့သတင်းတွေဒီရက်ပိုင်းမှာထွက်ပေါ်ခဲ့တာပါ။ဘဟုဘဏ်ဒုဥက္ကဋ္ဌဦးဝင်းတော်ကတော့ဘဟုဘဏ်ကဒီလိုလှုပ်ဖို့ညွှန်ကြားထားတာမရှိသလိုအရင်ဝန်ဆောင်မှုတွေအတိုင်းပဲဆက်ပြီးအသုံးပြုနိုင်တယ်လို့ VOA ကိုပြောပါတယ်။ဒါက
သူကဘယ်တဘာမှနေပြီးတော့ဒီဝါချေရရပြည့်ရဘဏ်မန်နေဂျ်မန့်ရခက်ခက်တာ။ဘိုက်ကတဲ့ပေါ်မှာမရှိပြီးတော့မှဒါတည်းရချောပွားသွားတာ။ဘိုက်ကတဲ့ချက်ကလည်းသူဘုတော်မပြုတော့ဘူး။ဘဏ်ချက်အစီအစဉ်တခုမှာဝန်လုံးကတ်တဲ့လူတို့အစိုးရလည်းတက်တဲ့ခံတဲ့လူတို့မြန်မာပြည်ချောပြတ်ပြီးတော့ပြုစုပါတယ်ဆိုတော့သူဘဏ်ရဲ့အင်ဂျင်ဟောတော့မကတ်တာရှိပါဘူး။
ဒေါ်လာငွေလဲနှုန်းအတွက်ဘဟုဘဏ်ကရည်ညွှန်းတန်ဖိုးတစ်ခုကိုနေ့တိုင်းတက်မှတ်ပါတယ်။ဘဟုဘဏ်တက်မှတ်ထားတဲ့ဒေါ်လာတန်ဖိုး1660ဝန်းကျင်ထက်ပြင်ပပေါက်ဈေးကဒေါ်လာ700လောက်ကွာနေချိန်ဗီဇာကတ်တွေနဲ့ငွေဖြည့်ဖို့အွန်လိုင်းအစားဘဏ်မှာငွေသားပေးလာဖြည့်ရမယ်လို့ဘဏ်တချို့ကတက်မှတ်တဲ့သတင်းတွေထွက်ပေါ်ခဲ့တာပါ။မြန်မာငွေဘဏ်စည်ရင်းကနေဗီဇာကတ်ထဲဒေါ်လာအဖြစ်ပြောင်းပြီးထည့်တာကိုတရားဝင်နှုန်းနဲ့လဲမပေးနိုင်တဲ့ဘဏ်တချို့ကကန့်သတ်လိုက်တာဖြစ်နိုင်ကြောင်းဗီဇာကတ်သုံးနေတဲ့လုပ်ငန်းရှင်တူကပြောပါတယ်။
ကျွန်တော်ကလည်းကောင်းတယ်လို့ပြောပြီးတော့ဗီဇာတွေဖြစ်နေတယ်။အဲဒီစက်မှတ်ပြီးတော့ရောင်းပြရမယ်ဖြစ်တော့သူကဘာမှရောင်းပြီးတော့ဆီလို့ဖြစ်နေတယ်။သူကကြွားနေတာဦးကြောင့်ကြားနေတဲ့တရားကြားရှိတဲ့ကုတဲ့တရားပြီးတော်တော်လာကိုမကြွားဘူး။
တူတူနေတယ်။အဲဒီကတည်းကဒီကတည်းကဒေါ်လာဖြစ်မှုဒီမှာအဲဒေါ်လာလို့ချိန်ရမယ်ကိုလေးရမယ်ဆိုတော့ဒီမှာ
ဒေါ်လာငွေလဲနှုန်းတည်ငြိမ်မှုအတွက်ဗဟိုကံကဒေါ်လာငွေကိုဈေးပြိုင်စနစ်နဲ့ရောင်းချနေပြီးဩဂုတ်လ23ရက်မှာ10သန်းဩဂုတ်လ25ရက်မှာ9သန်းရောင်းချထားရတွေ့ရပါတယ်ဩဂုတ်လ28ရက်တောက်ကြနေ့ကလည်းဗဟိုဘဏ်နဲ့ပြည်တွင်းပုဂ္ဂလိကဘဏ်တွေလုပ်ငန်းရှင်တွေအစည်းအဝေးလုပ်ခဲ့ပြီးလုပ်ငန်းရှင်တွေနဲ့ဘဏ်တွေအကြားအဆင်မပြေမှုတွေရှိမရှိတွင်းကုန်လုပ်ငန်းရှင်တွေလိုအပ်တဲ့ဒေါ်လာငွေပမာဏဘန်တွေရောင်းချပေးနိုင်တဲ့အခြေအနေဒါတွေကိုဆွေးနွေးခဲ့တယ်လို့ဗဟိုဘဏ်တာဝန်ရှိသူက VOA ကိုပြောကြားခဲ့ပါတယ်ခင်ဗျာ
VOA မြန်မာပိုင်းရဲ့ထုတ်လွှင့်ချက်တွေကို smartphone တွေပေါ်ကနေနားဆင်နိုင်ဖို့ VOA Burmese app ကို download လုပ်ရယူနိုင်ပါတယ် Android အတွက်ဆိုရင် Google Play App Store မှာ VOA Burmese လို့ရှာပြီး download လုပ်နိုင်တယ်လို့ iPhone တွေအတွက်လည်း Apple App Store မှာ download လုပ်နိုင်ပါတယ် VOA Burmese app မှာ VOA မြန်မာပိုင်းကထုတ်လွှင့်နေတဲ့အစီအစဉ်တွေကိုထောက်လွှင့်နေချိန်မှာဓာတ်ရိုက်နားထောင်လို့ရတယ်လို့သတင်းဆောင်ပါတွေအပတ်စဉ်အစီအစဉ်တွေကိုလည်းအဆင်ပြေတဲ့အချိန်မှာနားဆင်နိုင်ပါတယ
် VOA မြန်မာပိုင်းရဲ့စနေနေ့မနက်ခင်းအစီအစဉ်တွေကိုဆက်ပြီးထုတ်လွှင့်နေတာဖြစ်ပါတယ်ခင်ဗျာအခုတခါတော့ရခိုင်ပြည်နယ်ဘက်ကအခြေအနေကိုကြည့်အောင်ပါရခိုင်ပြည်နယ်ကအထောက်ပံ့လိုအပ်နေသူတွေအတွက် WFP ကမ္ဘာစားနပ်ရိက္ခာအစီအစဉ်ကလာစဉ်အစားအသောက်နဲ့ငွေသားထောက်ပံ့မှုကိုအခုသတင်းဘက်ကစပြီးတော့ပြန်ပေးနေပါပြီစစ်တပ်အာဏာသိမ်းခဲ့ပြီးနောက်ပိုင်းအကူအညီပေးတဲ့အစီအစဉ်တွေ၃လနီးပါးကြာရနာခဲ့ရပြီးတဲ့နောက်အခုလိုအထောက်ပံ့တွေပြန်ပေးလာတာဖြစ်ပါတယ်၃လကြာအထောက်ပံ့မရခဲ့လို့အတော်လေးနေရေးစားရေးအခက်အခဲတွေဖြစ်နေကြသူတွေကဒီလိုအကူအညီကိုမြန်မြန်ရရှိဖို့မျှော်လင့်နေကြတာဖြစ်ပါတယ်ရန်ကုန်ကလာတဲ့သတင်းကိုတော့အလိမာကတင်ပြပေးပါမယ်
ကုလသမဂ္ဂကမ္ဘာစားနပ်ရိက္ခာအစီအစဉ် WFP ကရခိုင်ရှမ်းကချင်ချင်းစတဲ့ဒေသတွေကအခုအညီအလွန်လိုအပ်နေတဲ့မိသားစုတွေကိုလာစဉ်စားနပ်ရိက္ခာနဲ့ငွေသားထောက်ပံ့မှုပေးခဲ့ပါတယ်စစ်တပ်အာဏာသိမ်းပြီးနောက်ဇူလိုင်လကစလို့ရခိုင်ပြည်နယ်မှာအဲ့ဒီအထောက်ပံ့အစီအစဉ်ရပ်သွားခဲ့တာပါအခုတော့ဒီသတင်းဘက်ကစပြီးအထောက်ပံ့ပေးတဲ့အစီအစဉ်ရခိုင်မှာပြန်စနေပြီလို့ WFP ကသတင်းထုတ်ပြန်ထားပါတယ်ရခိုင်ပြည်နယ်တွင်ကကြောက်တော်မြောက်ဦးရသစ်တောင်ညေပုံစတဲ့မြို့နယ်တွေမှာရှိတဲ့ဒုက္ခသည်စခန်းတွေမှာ WFP ရဲ့စားနပ်ရိက္ခာနဲ့ငွေသားထောက်ပံ့မှုမရတာ၃လနီးပါးရှိပြီဖြစ်ပါတယ်ဒုက္ခသည်တွေဟာခုလိုအဖွဲ့အစည်းတွေရဲ့ထောက်ပံ့မှုတွေအပေါ်မျှကိုအားထားနေရတာဖြစ်တယ်လို့မြောက်ဦးမြို့ဖျားပေါ်စစ်ဆောင်စခန်းတာဝန်ခံဦးမောင်ဖြူချေက VOA ကိုပြောပါတယ်
ကျောင်းဆံမှာရောဟိုအလုတ်ကန်လေးအစီအမံပြေဖို့လေဒီအလုရှင်ပြည့်စစ်တွေကပြေးတာလည်းသူတို့ကအားကိုးနေရတယ်ဆိုတော့ဟိုပြောတာပေါ့ပြောတာပေါ့ခွန်မပါပြောပါလေအလုတ်ကန်လေးလည်းမရှိဘူးဆိုတော့ခက်ခက်ပိုရှိတာပေါ့
ရခိုင်ပြည်နယ်ဒုက္ခသည်တွေအတွက်လူတယောက်ကိုလာစဉ်ငွေကြက်1000ကျပ်နှုန်းနဲ့ WFP ကထောက်ပံ့ပေးတာပါအထောက်ပံ့ကိုမိကိုနေရတဲ့ဥညိုတာဦးကလည်းအထောက်ပံ့တွေမရတော့တဲ့ချိန်အတော်လေးဒုက္ခရောက်တယ်လို့ပြောပါဗျာ။တ
ရားဘွားတရားရှိသောပြည်သူရှိသူတို့တော့ရတယ်လုံးဝအဆင်မပြေပါ။ဒီခေတ်ကျန်နေတာပဲကလုံးဝအဆင်မပြေ
။အခုထိတော့သူတို့နေတဲ့စစ်ပေးဒုက္ခတဲ့စခန်းကို WFP ရဲ့အထောက်ပံ့တွေမရသေးပါဘူး။ဩဂတ်လမကုန်းကအထောက်ပံ့တွေပြန်ပေးမယ်လို့ WFP ကပြောထားကြောင်းမြောက်ဦးဒုက္ခသည်စခန်းတာဝန်ခံဦးသိန်းရွှေမြတ်ကပြောပါတယ်
။တို့တို့စတင်မဲ့တွေကတို့ထောက်တာထောက်တာရှိပါတယ်ကျွန်တော်တို့ကန်လာလို့ရှိပါတယ်ဒါပေမဲ့ဒီကမှာဒီချက်လက်ပန်းတစ်ခုလည်းမေးလို့တော့ဒါပေမဲ့ရောက်တော့မြောက်ကျွန်တော်တို့စခန်းမှာဒုက္ခသည်တွေအကုန်လုံးဒုက္ခရောက်နေရတယ်ဆိုတာနေရင်လည်းဖြစ်စီကတော့အမြောက်ကြည့်ပါပဲသူတို့ဒီ WF ကထပ်မှန်တာလောက်နဲ့လေကျွန်တော်တို့လုံလောက်တာတော့မဟုတ်ပြေကြပါဘူးသူတို့ကဒါလေးနဲ့သူတို့ဒုက္ခတွေကမျှပြီးစောနေကြတာနဲ့
ရခိုင်ပြည်နယ်မှာ2018ခုနှစ်ကရခိုင်နဲ့မိုးစလင်တွေကြားဖြစ်ခဲ့တဲ့လူမျိုးရေးအခြေခံတဲ့ပဋိပက္ခတွေ2018အကုန်ပိုင်းကစဖြစ်ခဲ့တဲ့စစ်တပ်နဲ့အေအေအဖွဲ့တို့ကြားတိုက်ပွဲတွေကြောင့်တိမ့်နဲ့ချီတဲ့ဒုက္ခသည်တွေဟာပြည်တွင်းဒုက္ခသည် IDB စကန်တွေစစ်ဘေးဒုက္ခသည်စကန်တွေမှာခိုးလုံနေကြရဆဲဖြစ်ပါရဲ့ရှင
်အလေးမှပြောပြသွားတာပါဗျာအခုတော့မုံရွာမှာကိုဗစ်ထိန်းချုပ်တဲ့အမိတ်ကြံရုပ်တိမ့်နဲ့အကြောင်းကိုပြောပြပါမယ်ကိုဗစ်ကံရောဂါထိန်းချုပ်ဖို့အတွက်သခိုင်းတိုင်းမုံရွာမှာနေ့အချိန်မထွက်ရသတ်မှတ်ချက်နှစ်ပတ်ကြာပြည်သွားပြီးတဲ့နောက်ပြန်ရုံသိမ်းတော့မှာဖြစ်ပါတယ်။စားရေးတောက်ရေးနေထိုင်အခက်အခဲကြောင့်အလံထောင်ပြီးအကူအညီတောင်းတဲ့အင်ဂျီ1000ကျော်ရှိခဲ့တယ်လို့ကူညီပေးသူတွေကပြောပါတယ်။ဒီအကြောင်းရန်ကုန်ကပေးပို့လာတဲ့သတင်းကိုနန်းလောင်ကပြောပြပေးပါဦးဗျာ။
စကိုင်းတိုင်းမုံရွာမြို့မှာကိုဗစ်ကရောဂါကူးစက်မှုနှုန်းများနေတာထိန်းချုပ်နေပေါ့အတွက်ဩဂုတ်လ14ရက်နေ့ကစပြီးတော့မနေ့7日ကနေညနေ4နာရီအထိနေ့အချိန်မထွက်ရအမိန့်ကိုတက်မှတ်ခဲ့ပါတယ်ဒီတက်မှတ်ချက်ထုတ်တာသတင်းနှစ်ပတ်ပြည့်မဲ့ဩဂုတ်လ28ရက်နေ့ကစပြီးတော့အမိန့်ကိုပြန်ရုပ်သိမ်းတော့မယ်လို့တာဝန်ရှိသူတွေကပြောပါတယ်နေ့အချိန်မထွက်ရကန့်သတ်ချက်တွေကြောင့်ကပေးကာလာမှာစာဝန်တွေရခက်ခဲသူပုံများလာတယ်လို့မုံရွာအခြေဆိုင်လူမှုကွန်ရက်အဖွဲ့ဝင်တဦးကပြောပါတယ
်မနေ့ပြန်ရတော့နေမထွက်ရနေအမိန့်မှာတော့အီတက်ဆိုင်ယူမင်းနေရာတော့အကုန်လုံးတော့ပြင်ညာထားပါတယ်ဗျဒီတိအခြေမှာနှစ်ပတ်တာကာလတွေမှာတော်တော်လေးကိုအည်ပြည်သူတွေကတော်တော်လေးကိုအကြက်သေးတွေ့သွားပါပေါ့။အနက်စက်တွေကလည်းညနေလေးဆိုလုံးဝအနုပ်တွေကလည်းဖြဲရတယ်ဆိုတော့သူကဝင်ဝင်မရှိဘူးဝင်ဝင်မရှိတော့ကြတချို့အည်အစားဝင်တွေခက်ခဲတဲ့အင်ကအလံမြူထောင်တဲ့အင်ဂျင်ကမပေါ်မှာအလုံးမထောင်ကျော်သွားပြီဗျ။ဒီနှစ်ပတ်တွေမှာပေါ့ညသေးတန်းတွေကလည်းနှစ်ပတ်တွေပိတ်ပြီးတော့နှစ်ပတ်ကျော်ရင်ဖွင့်ခွင့်ရတယ်အကုန်လုံးကညသေးတန်းတွေအကုန်လုံးကလုံးဝပိတ်သိမ်းကြောင်းသူကကြေညာထားပေးထားတယ်
နေ့အချိန်မထွက်ရအမိန့်ပြန်ရုပ်သိမ်းမှဖြစ်ပေမဲ့လို့ည၈နာရီကနေမနေ့၃နာရီအထိတတ်မှတ်ထားတဲ့ညမထွက်ရအမိန့်ကတော့ဆက်ရှိနေပါတယ်ဒါအပြင်ပြီးခဲ့တဲ့ဇူလိုင်လ23ရက်နေ့ကထုတ်ပြန်ခဲ့တဲ့မလို့အရင်အိမ်မြင်မထွက်ရ stay at home ကန့်သတ်ချက်ကလည်းဆက်ရှိနေပါတယ်။ငုံရွာမြို့မှာကိုဗစ်ကူးစက်မှုအခြေအနေကတော့အရင်ကတည်းကစာရင်တဖြည်းဖြည်းကျဆင်းလာပြီလို့လည်းပရဟိတဆောင်ရဲ့သူတွေကပြောပါရယ်
။တို့တွေတော့ဒါရိုက်တော့ပြောခွဲပြောလို့မရပါနဲ့။ဒီအမိန့်ကလုံးဝသူတွေလည်းအကျိုးမရှိဘူး။ရောဂါရောကြသွားလည်းအကျိုးမရှိဘူး။ရောဂါတော့ရောကြသွားလေဆိုတာအောက်ဆီဂျင်တွေပို့ပြီးတော့ရလာကြောင်းမို့ရဲ့အခြားဖွယ်သီးကလည်းအောက်ဆီဂျင်စက်ရုံတွေထောင်ပြီးတော့ဒီကြားလေးကိုကွန်ထရိုးပေးမှုတာကြီးကြောင့်မို့လို့ယောဂအခြေအနေကကျသွားဖြစ်တယ်ဒီနေမထွက်ရမယ့်လောက်တာကြောင့်မို့ကျသွားတော့မဟုတ်ဘူးပြအဲ့ဒါတော့
နိုင်ငံတွင်းကကွယ်ဆေးထိုးရမယ့်လူဦးရေရဲ့90ရာခိုင်နှုန်းကိုဒီနှစ်ထဲမှာဆေးအပြည့်အဝထိုးနှံပေးနိုင်ဖို့ဆောင်ရွက်နေတယ်လို့စစ်ကောင်စီကမနေ့ကပြုလုပ်တဲ့သတင်းစာရှင်းလင်းပွဲမှာပို့ချုပ်ဇော်မင်းထွန်းကပြောသွားတာပါဒါအပြင်တိုင်းရင်တော်လက်နက်ကင်သေးတာမှရှိသူတွေနဲ့စစ်ဘေးရှောင်စခန်းမှာနေထိုင်သူတွေကိုပါကကွယ်ဆေးထိုးပေးနိုင်အောင်လို့ဆောင်ရွက်နေတယ်လို့လည်းပြောပါတယ
်အချို့သောတိုင်းရင်တော်လက်နက်ကင်အဖွဲ့အစည်းများEU ဟိုများရဲ့ဒေတာထဲမှာရှိနေသူများကိုကာကွယ်စည်းထိုးနှံနိုင်ရေးဆောင်ရွက်ပေးဖို့သက်ဆိုင်ရာ EU အဖွဲ့များကဆက်သွယ်အကြောင်းကြားလာတဲ့အတွက် EU အဖွဲ့များရှိရာနေရာကအကျုံးဝင်တဲ့ဒေတာကံပြည်သူတွေကိုကာကွယ်စည်းထိုးနှံနိုင်ဖို့ဆောင်ရွက်လျက်ရှိပြီးစစ်ဘေးရောင်စခန်း IDP ကမှသူများကိုလည်းကာကွယ်စည်းထိုးနှံပေးလျက်ရှိပါတယ်နောက်တစ်ခုကျွန်တော်အလေးထားပြီးပြောလိုတာတစ်ခုကတော့ဝူသီတောင်မောင်တော်ဒေတာနဲ့ရခိုင်ပြည်နယ်မှာရှိတဲ့ဒင်္ဂလီများကိုလည်းကိုဗစ် -19 ကာကွယ်ဆေးများထိုးနှံပေးသွားမှာဖြစ်ပါတယ်
။တရုတ်နိုင်ငံထုတ်ကိုဗစ်ရောဂါကာကွယ်ဆေးလေးသန်းဒီတစ်ပတ်တည်းရောက်ရှိမှာဖြစ်ပြီးတော့ရုရှားနိုင်ငံကနေလည်းကာကွယ်ဆေးနှစ်သန်းတီးလာတဲ့အထုတ်လိုက်ခွဲရောက်ဖို့ရှိတယ်လို့လည်းပြောပါတယ်။ဂျမရေးဝန်ကြီးဌာနကထုတ်ပြန်ထားတဲ့ဆင်းအရာပြည်တွင်းမှာကိုဗစ်အသီးပြုလူနာစုစုပေါင်းက 38,300 ကျော်နဲ့သေဆုံးသူကတော့ 14,800 ကျော်ရှိပါတယ်။တကယ်တမ်းရေအတွက်ကတော့တိထက်အများကြီးပုံများမယ်လို့ကာယောဂါတိုက်ဖျက်ရေးမှာပါဝင်နေတဲ့ပရဟိတအဖွဲ့တွေနဲ့ဂျမားရေးပညာရှင်တွေကပြောပါတယ်ကာယောဂါထိန်ချုပ်ဖို့အတွက် stay at home အမိန့်ထုတ်ပြန်ထားတဲ့မြို့နယ်ပေါင်းကတော့119ခုထက်မနည်းရှိသွားပြီဖြစ်ပါတယ်
VOA American တန်ရဲ့ရုပ်တံထုတ်လွှင့်မှုတွေကိုနေ့စဉ်24နာရီပတ်လုံးဖမ်းယူကြည့်ရှုနိုင်ပါပြီ။လူမှုမိတ်ဆွေရုပ်တံလိုင်းကနေနေ့စဉ်24နာရီရုပ်မြင်သံကြားထုတ်လွှင့်မှုအဖြစ် VOA American တန်နဲ့ RFA လွတ်လပ်တဲ့အာရှအသံမြန်မာဘာသာအစီအစဉ်တွေကို American ပြည်အောင်စု Washington မြို့တော်ကနေအချိန်မြင့်ထုတ်လွှင့်တင်ဆက်ပေးနေတာပါ။မြန်မာနိုင်ငံရဲ့နောက်ဆုံးရသတင်းတွေအပြင်အာရှဒေသနဲ့ကမ္ဘာတစ်လောကအချိန်နဲ့မျှဖြစ်ထွန်းမှုသတင်းမှန်တွေအပတ်စဉ်ကဏ္ဍတွေနဲ့နိုင်ငံရေးသကဝိုင်းအစီအစဉ်တွဲဆုံမိ мян ငန်းတို့ကိုကြည့်ရှုကြရမှာပါလူမှုမိတ်ဆွေရုပ်တံလိုင်းကိုဖမ်းယူကြည့်ရှုခြင်းနဲ့ဆိုရင် YouTube Channel 70B Asia Wing Juru Channel 101ဒါမှမဟုတ် Timecom 6 Juru Channel 123တို့ကနေဖမ်းယူကြည့်ရှုနိုင်ပါတယ် Juru ဖမ်းယူမှုအသေးစိတ်အချက်လက်ကို VOA မြန်မာဝိုင်းအင်တာနက်စာမျက်နှာနဲ့ VOA မြန်မာ Facebook စာမျက်နှာတို့မှာဖော်ပြထားပါတယ်ရှင် VOA မြန်မာဝိုင်းအင်တာနက်စာမျက်နှာလိပ်စာက bamis.voanews.com ဖြစ်ပါတယ်။ Facebook စာမျက်နှာလိပ်စာက facebook.com/voa.bamis.news ဖြစ်ပါတယ်။မြန်မာနိုင်ငံကပရိသတ်တွေစီသတင်းမှန်တွေပို့ပေးနိုင်မှုလူမှုမိတ်ဆွေအရောက်လာခဲ့ပါပြီနော
်။ VOA မနက်ခင်းရေဒီယိုနဲ့ရုပ်သံအစီအစဉ်တွေကိုသတင်းရှင်တွေရှုစားနေရတာဖြစ်ပါတယ်ခင်ဗျာ။မြန်မာပြည်တွင်းကသတင်းတွေပြီးသွားပြန်တော့အခုဒီခါထိတ်တန့်ရောက်နိုင်ငံတကာသတင်းတပုတ်ကိုလည်းပြောပြခြင်းပါတယ်။တာလီဘန်တွေသိမ်းပိုက်လိုက်ပြီးနောက်မတိမငြိမ်အခြေအနေတွေကြုံနေရတဲ့အာဖဂန်နစ္စတန်နိုင်ငံမှာကျန်းမာရေးစောင့်ရှောက်မှုအတွက်လိုအပ်ချက်တွေရှိလာကြောင်းကမ္ဘာ့ကျန်းမာရေးအဖွဲ့ WHO ကသတိပေးလိုက်ပါတယ်။ ကိုဗစ်ကာယောဂါနဲ့နိုင်ငံကြီးအကြံတဲတွေကြားမှာတန်းနဲ့ချီတဲ့အာဖဂန်ပြည်သူတွေလာမယ့်ရက်ပိုင်းအတွင်းဆေးဘက်ဆိုင်ရာပစ္စည်းတွေပြတ်လတ်နိုင်တဲ့အကြောင်းကို WHO ကသတိပေးနေတာဖြစ်ပါတယ်။ဒီအကြောင်း VOA သတင်းတော်လီဇာရှလိုင်းဂျနီဗာမြို့ကနေပေးပို့ထားတာကိုတော့ကုအောင်လွင်ဦးကပြောပြမှာဖြစ်ပါတယ
်။အာဖဂန်နစ္စတန်နိုင်ငံကဘူးမြို့တော်လေးစိတ်မှာကျသာပရီနီက IS အစ္စလာမ်စစ်သွေးကြွအဖွဲ့ရဲ့အသေးခံဘုံးခွဲတိုက်ခိုက်မှုကြောင့်လူ90ထက်မနည်းသေဆုံးပြီးအများအပြားဒဏ်ရာရခဲ့တာကြောင့်သူသဖြင့်အရေးပါလူနာတွေအတွက်စေဝါပစ္စည်းတွေလိုအပ်နေပါတယ်။ဆေးရုံဆေးခန်းတွေအတွက်မရှိမဖြစ်လိုအပ်တဲ့အရေးပါစေဝါနဲ့ဆေးပစ္စည်းတွေအပြင်ဟာရချွတ်တက်မှုဒဏ်ခံရတဲ့ကလေးတွေအတွက်ဟာရပြည့်တဲ့အစားအစာကိုဗစ်ကာယောဂါထိန်းချုပ်ရေးကျန်းမာရေးပစ္စည်းလိုအပ်ချက်တွေရှိနေတယ်လို့လည်းကမ္ဘာကျန်းမာရေးဖွဲ့ WHO ကပြောပါတယ်။ကျန်းမာရေးပစ္စည်းလိုအပ်ချက်တွေရှိနေချိန်မှာပဲလူညုံရေးစိတ်မချရတဲ့အတွက်ကမ္ဘာမျိုးတော်ကလေစိတ်ကိုအရက်ဖက်လီရင်တွေစဉ်သက်ခွင့်ကိုတားမြစ်ထားတယ်လို့လဲ WHO ရဲ့မြေထဲပင်လယ်အရှေ့ပိုင်းဒေသကြီးဟာအရေးပေါ်ဌာနညွှန်ကြားရေးမှူး Rick Brennan ကပြောပါတယ်ဒီအတွက်ဆေးဝါးပစ္စည်းတွေအာဖဂန်နစ္စတန်နိုင်ငံကိုတင်သွင်းနိုင်မဲ့နည်းလမ်းတွေရှာဖွေနေတယ်လို့ပြောပါတယ
် There are multiple security and logistics constraints to doing so but we hope and expect that we will be able to bring in more supplies in the coming days with the support of the Pakistan government
ဆေးဝါးပစ္စည်းတွေပို့ဖို့လုံခြုံရေးနဲ့ထောက်ပံ့ရေးမှာအကန့်အသတ်တွေတော်တော်များများရှိနေပါတယ်ဒါပေမဲ့ပါကစ္စတန်အစိုးရရဲ့အကူအညီနဲ့မကြခင်ရက်ပိုင်းတွေမှာပစ္စည်းတွေပို့ပေးနိုင်လိမ့်မယ်လို့မျှော်လင့်ထားပါတယ်ကဘူးလေစိတ်ကနေပို့ဖို့ကတော့လက်တလောမဖြစ်နိုင်သေးပါဘူ
းအာဖဂန်နစ္စတန်နိုင်ငံမှာအခြေအနေတွေရှုပ်ထွေးပြီးအချိန်နဲ့အမျှပြောင်းလဲလာနေရမှာလူသားချင်းစာနာမှုအကူအညီလိုအပ်ချက်တွေလည်းတိုးလာနေပါတယ်လူပေါင်း18သန်းလောက်ဟာနိုင်ငံတကာကူညီထောက်ပံ့မှုလိုအပ်နေတယ်လို့လည်းကုလသမဂ္ဂကပြောဆိုထားတာပါအကူအညီလုံနေသူတွေထဲမှာတော့ဒီနှစ်ထဲနေရက်စွန့်ခွာခဲ့ရသူ5သိန်းကျော်ပါဝင်ပြည်တွင်းမှာပဲအိုးအိမ်စွန့်ခွာတိမ်းရှောင်နေရသူ3သန်းခွဲလောက်ပါဝင်ပါတယ်နေရက်စွန့်ခွာတိမ်းရှောင်နေရသူတွေနဲ့တခြားကူညီလိုအပ်နေသူတွေအတွက် WHO ဟာအာဖဂန်နစ္စတန်နိုင်ငံမှာလုပ်ငန်းတွေဆက်လုပ်သွားမယ်လို့လည်းညွှန်ကြားရေးမှူးဘရန်နန်ကပြောပါတယ်အထူးသဖြင့်အမျိုးသမီးတွေနဲ့ကလေးတွေအတွက်စိုးရိမ်တယ်လို့လည်းပြောပါတယ်
Already we are hearing that some female health workers are not attending work and that there has been a decline in the attendance of women and children at some facilities.
အမျိုးသမီးကျန်းမာရေးဝန်ထမ်းတွေအလုံးမစင်းတာတချို့ဌာနတွေမှာအမျိုးသမီးတွေနဲ့ကလေးတွေအလားနည်းတဲ့သတင်းတွေကြားနေရပါတယ်။ဒါဟာဆေးဘက်ဆိုင်ရာပစ္စည်းလိုအပ်ချက်တွေရှိနေတာအမျိုးသမီးကျန်းမာရေးဝန်ထမ်းတွေကိုပံ့ပိုးဖို့လိုအပ်နေတာပြီးခင်တွေကိုဆေးကမ်းလာပြကြဖို့နဲ့လိုအပ်တဲ့အခါကလေးတွေကျန်းမာရေးစောင့်ရှောက်မှုတွေခံယူနိုင်အောင်အားပေးဖို့လိုအပ်ချက်တွေရှိနေတယ်ဆိုတာကိုထင်ဟပြသနေပါတယ
်။အာဖဂန်နစ္စတန်နိုင်ငံမှာကျန်းမာရေးအခြေအနေကိုစောင့်ကြည့်ဖို့ပြည်내34ခုစုံမှာဝန်ထမ်းတွေရှိတယ်လို့လည်းပြောပါရတယ်။နိုင်ငံဝန်ကကျန်းမာရေးဌာန2200မှာအများစုဟာလုပ်ငန်းတွေဆက်လက်လက်ပတ်နေစေဖြစ်တယ်လို့လည်းပြောပါရတယ်။ဒါပေမဲ့လည်းစေဝါနဲ့စေဘဆိုင်ရာပစ္စည်းတွေပြတ်လတ်လာနေတာကိုအချိန်မီမဖြစ်စည်းနိုင်ဘူးဆိုရင်တော့နေထိုင်မကောင်းတဲ့သူတွေအသက်ဆုံးသွားတဲ့သူတွေတိုးလာနိုင်တယ်လို့လည်းသတိပေးထားပါရခင်ဗျာ။
အာဖဂန်နစ္စတန်မှာကြုံလာရနိုင်တဲ့ဒီကျန်းမာရေးစောင့်ရှောက်မှုအခြေအနေကိုကိုအောင်လွင်ဦးပြောပြသွားတာဖြစ်ပါတယ်ခင်ဗျာမကြခင်မှာတော့အမျိုးသမီးကန္တာသူရဆုံလင်းအမေရိကန်တခွင်သိပ္ပံနဲ့ဤပညာစတဲ့သတင်းပတ်စင်တွေကိုနားဆင်ရတော့မှာဖြစ်ပါတယ်ခင်ဗျာ
ဒီအမေရိကန်တန်ရုပ်တံတဲ့ရေဒီယိုထုတ်လွှင့်မှုတွေကိုနေ့စဉ်အမေရိကန်ပြည်ထောင်စုဝါရှင်တန်မြို့တော်ကနေတိုက်ရိုက်ထုတ်လွှင့်တင်ဆက်ပေးနေပါတယ်။ဂျိုရုဖန်ယူမှုနဲ့လိုင်းတိုမီတာတို့အပြင်ကျွန်တော်တို့ VOA မြန်မာပိုင်းအင်တာနက်စာမျက်နှာဖြစ်တဲ့ bamis.voanews.com မှာလည်းကြည့်ရှုနိုင်နိုင်ပါတယ်။ဒီကျွန်တော်တို့ရဲ့အင်တာနက်စာမျက်နှာကိုဝင်ကြည့်လို့မရရင်တခြားနောက်နီးလန်းတစ်ခုအနေနဲ့ siphon link ဖြစ်တဲ့ 8473748.info ဆိုတဲ့ website ဆောင်ကိုရိုက်ထည့်လိုက်တာနဲ့ကျမတို့ view မြန်မာပိုင်းပင်မစာမျက်နှာကိုရောက်ရှိနိုင်ပါတယ် 8473748.info ဖြစ်ပါတယ်ဒါပြင်လူမှုကွန်ရက်စာမျက်နှာတွေဖြစ်တဲ့ YouTube နဲ့ Twitter စာမျက်နှာတွေကနေလည်းနားဆင်ကြည့်ရှုသတင်းတွေကိုဖတ်ရှုလို့ရပါတယ် view မြန်မာပိုင်း YouTube လိပ်စာက youtube.com/viewabamischannel ဖြစ်ပါတယ်စလုံးပေါင်းက VOABURMESECHANNEL ဖြစ်ပါတယ် YouTube စာမျက်နှာကိုရောက်ပြီဆိုရင် VOA Burmese လို့ရိုက်ထည့်လိုက်ရင်လည်းကျမတို့စာမျက်နှာကိုရောက်နိုင်ပါတယ်။ Twitter မှာဆိုရင်တော့ twitter.com/voaburmese ဖြစ်ပါတယ်။စလုံးပေါင်းက twitter.com/voaburmese ဖြစ်ပါတယ်။အသံနဲ့ထုတ်လွှင့်ချက်တွေကို SoundCloud ကနားထောင်ခြင်းနဲ့ဆိုရင်တော့ soundcloud.com/ VOA Burmese ဖြစ်ပါတယ်။ VOA American တန်ရုပ်သံနဲ့ Radio ထုတ်လွှင့်ချက်တွေကိုမြန်မာပြည်သူတွေစီအရောက်ပို့ပေးနိုင်ဖို့အစီအမဲကြိုးပမ်းနေပါတယ်ရှင
်။မင်္ဂလာနံနက်ခင်းဖြစ်ပါစေဗျာ။မြန်မာစံတော်ချိန်မနေ့6နိုင်ခွဲရှိပါပြီ။ VOA American တန်ကနေစနေနေ့မနေ့ခင်းထုတ်လွှင့်နေတဲ့လိုင်းဒိုမီတာ2540 51ကနေအပြင်လိုင်းလန်မီတာ190 kHz 1595ကပါကျွန်တော်တို့အခုတိုးချက်ထုတ်လွှင့်နေတာဖြစ်ပါတယ်။အခုဒုတိယပိုင်းနိုင်ဝဲအတွင်းမှာတော့အမျိုးသမီးကန္တသိပ္ပံနဲ့ဤပညာဒါအပြင်တုဒ္ဒဆုံလင်အမေရိကန်တခွင်အစီအစဉ်တွေကိုလည်းနားဆင်ရမှာဖြစ်ပါတယ်။အဲ့ဒီကမှကျွန်တော်တို့အမျိုးသမီးကန္တကိုအရင်ဆုံးထုတ်လွှင့်ကြပါလေဗျာ။ COVID Center ဖွင့်ထားတဲ့ဒေါက်တာစင်တီယာမွန်ရဲ့မေရော်ဆေးကန်းအကြောင်းနဲ့ပတ်သက်ပြီးနားဆင်ရမှာပါ။ထိုင်းမြန်မာနေဆက်ကမြန်မာရွှေပြောင်းအလို့သမားတွေကိုအဓိကထားပြီးတော့ကူညီစောင့်ရှောက်နေတဲ့ဒေါက်တာစင်တီယာမွန်ရဲ့မေရော်ဆေးကန်းမှာအခုဆိုလို့ရှိရင်နေ့စဉ် COVID လူနာ100ကျော်ကိုအခက်အခဲတွေကြားကနေပဲကူညီစောင့်ရှောက်ကုသပေးနေတာဖြစ်ပါတယ်။ထိုင်းကျန်းမာရေးဌာနတွေနဲ့ပူးပေါင်းဆောင်ရွက်နေတဲ့ဒေါက်တာစင်စီယာမောင်ကိုဆက်သွယ်မေးမြန်းပြီးတော့ဒီသတင်းပိုက်ရဲ့အမျိုးသမီးခန္ဓာမှာမက်ခင်ဖြူတွေးကပြောပြထားပါတယ်ဗျာ
There's a path we must choose sometime Gotta stand up and fight sometime
အခုကလေဒါမြန်မာနိုင်ငံမှာရောထိုင်းနိုင်ငံမှာရောကိုဗစ်ကူးစက်မှုတွေကအတော်လေးကိုဆိုးနေပါတယ်။ဆရာမတို့ဒီနေဆက်ကမက်တော်ဆေးကန်းမှာဆိုလို့ရှိရင်လည်းအခုဒါကိုဗစ်လူနာတွေအတွက်တည်တံ့ဆေးကန်းဖွင့်ပြီးတော့တောင်မှကုသပေးနေတယ်လို့လည်းကြားရပါတယ်။ဆိုတော့အခြေအနေကဘယ်လောက်ထိဆိုးနေသလဲ။နောက်ဆရာမတို့အနေနဲ့ဘယ်လိုကူညီဆောင်ရှောက်မှုတွေကိုအဓိကပေးနေရပါလဲရှင
်။အခြေအနေလို့ပြောရင်တော့ဒီကိုဗစ်ပထမလိုင်းဒုတိယလိုင်းပေါ့နော်။အဲ့ဒီကာလမှာတော့ဟိုဗမာတိခိုင်မှုသူသူချာမရှိပေါ့နော်။ဒီမဲဆောက်မှာဒီတချို့လုံယုံနေတော့ခဏပိတ်လိုက်တာတို့တချို့ရက်ွက်တွေလော့ဒေါင်းလောက်တာတို့ပေါ့နော်ဒီတမလို့ဂျွန်လာလောက်မှာစပြီးရောစက်ယုံတယုံမှာပေါ့နော်ဒီစက်ယုံကြီးပေါ့နော်ဖောင်နေရှိတဲ့စက်ယုံမှာသူတို့စပြီးတော့တွေးတဲ့ခါမှာကျတော့ရုပ်တရက်ကြီးပေါ့နော်မပြောလက်မနဲ့အလို့စက်လိုက်ပြုံလိုက်တွေးသွားတဲ့ခါကျတော့စက်ယုံမှာမဆောက်စက်ယုံမှာကြီးရသူတို့နေရာမဆန်တော့ပေါ့နော်မဆန်တော့ဆိုတော့သူတို့လူနာကို risk များတဲ့လူနာနဲ့စက်ကြီးတာတို့ပေါ့နော်ယောဂအခန့်ရှိတာတို့နဲ့တမန်လက္ခဏာလေးပဲရှိတဲ့လူနာနဲ့သူတို့ဖွဲ့ထုတ်ပြီးတော့တခြားဒီဟိုဆောက် free hospital ဆိုပြီးတော့သူတို့စားပြီးတော့ဖွင့်တယ်ပေါ့နော်အဲ့ဒီမှာကျတော့ဒီ mental scan မှာလည်းသူတို့လက်ညှိနှိုင်းပြီးတော့ကျွန်တော်တို့ဒီ John 28ရဲ့မှာစားပြီးတော့ free hospital ပေါ့နော်ဒီကတိရင်60စားပေါ့ကျွန်တော်တို့ဆက်ဆက်ပေးတယ်ပေါ့နော်လက်ရှိဆိုရင်တော့မြေဆောက်မှာနေ့စဉ်လူနာစေကူတာဆယ်လူနာဆိုတော့3000ကျော်လောက်ရှိနေတယ်အဲ့ဒီ3000ကျော်မှာဒီရလာတော့မဲ60ရုံမှရှိရပေါ့ကျမတို့ဒီမှာကြတော့ပုံမှန်120လောက်ကျမတို့ဆက်ပြီးတော့ပုံမှန်ကြည့်နေတာရှိပါတယ်ဒီအနေထားကလည်းရုပ်တရက်ကြီးတော့ချက်တန့်သွားမယ်လို့တော့မယူဆသေးဘူးလည်းဆိုတော့ယောဂကူးစက်မှုတော့တော့မြင့်မားနေတော့မယ်လို့တွေးရတယ်ပေါ့နော်ဆိုတော့ဒီရက်ွက်ဖြစ်ပြီးနောက်တစ်ခါဟိုတခြားရက်ွက်ရောက်သွားတာလို့မဆိုရက်ွက်တိုင်းမှာတော့အနည်းနဲ့အများနဲ့တော့သူ့နာအစ်တရတော့တွေးရတယ်ဒီဆိုတော့ချက်ချင်းကြီးတော့မရက်သွားနိုင်ဘူးပေါ့နော်ဆိုတော့လည်းအရှိရှိနေတဲ့အနေအထားနဲ့ကြတော့ home isolation ဆိုတော့ကြတော့ထိုင်းနိုင်ငံသားတွေအတွက်စင်ပြီးလို့မြန်မာတွေအတွက်ကတော့ဟိုနေထိုင်ရတာချက်တည်တာလို့နောက်တော့သူတို့ဒီအိမ်မှာပဲကိုဟောက်ကိုဇမိုင်းစစ်စစ်မှုပေးဆောင်ရွက်နိုင်ဖို့လို့နောက်ထိုင်းဇမိုင်းဌာနအဖို့မှာဇမိုင်းစစ်စစ်ချက်တွေပို့ရတာမျိုးကြတော့တချို့လူတွေအတွက်အဆင်မပြေတဲ့အခါကြတော့အဲ့လိုမျိုးလူနာတွေကကြတော့ကျွန်တော်တို့ဆက်ပြီးတော့ social ပေးထားတာဖြစ်ပါတယ်
အဲ့တော့ဆရာမတို့ကဒီထိုင်းဆိုရနဲ့ကျန်းမာရေးဌာနတွေနဲ့ပူးပေါင်းပြီးတော့မှမဲတော်စီကန်းရဒီကိုဗစ်တိုက်ဖြတ်ရေးမှာပူးပေါင်းပြီးတော့လုပ်နေတဲ့သဘောမျိုးပေါ့နော်လက်ရှိအခြေအနေက
ဟုတ်ပါတယ်ပုံမှန်သူတို့ဒီစစ်ဆင်မှုတွေဝယ်သူတို့မှနှစ်ရက်တစ်ခါသုံးရက်တစ်ခါတော့သူတို့တမန်အဖွဲ့တွေလာမယ်အဲ့တော့ကျွန်တော်တို့ကတော့နေစဉ်ပေါ့နော်သူတို့ရဲ့အလူနာရဲ့အခြေအနေပြတ်တက်မှုဆိုရမှုတွေတော့ကျွန်တော်တို့ပုံမှန်ပဲတော့တင်ပြနေပါတယ်သူတို့ဒီဘုံဆောင်မိခင်တွေကကိုဗစ်ကူးစက်ခံရတဲ့မိခင်တွေကကလေးပွေးပြီးရင်တော့သူတို့ရဲ့အစနစ်မှာကြတော့သူတို့က14ရက်ကိုခါကလေးတွေနဲ့ခွဲထားတာပေါ့နော်အမေနဲ့ခွဲထားတာရှိတော့အဲ့ဒီကလေးတွေစောင့်ရှောက်မှုတွေလည်းကျွန်တော်တို့မိခင်နဲ့ခွဲထားတဲ့အချိန်မှာကျွန်တော်အပြန်အလှန်စောင့်ရှောက်မှုတွေလုပ်ပေးတာတွေပေါ့နော်ဆိုတော့အပြန်အလှန်တော့ကျွန်တော်တို့ပူပေါင်းနေပါတယ်အကယ်၍ရက်ထဲရောတယ်မှာယောဂကူးစက်မှုများတဲ့ဆိုရင်တော့ရက်ွက်ကျန်းမာရေးဌာနနဲ့ရက်ွက်လူကြီးနဲ့ပေါ့တော့ ုနေရာမှာလောက်ထအောင်လောက်ခါရမယ်ဆိုရင်တို့လောက်ခါတဲ့နေရာတွေကိုတို့ရဲ့အမိုက်ပင်စနစ်တို့ပြီးတော့အစာအသောက်တို့အဲ့ဒါတို့လည်းစီမံအတိုင်းဝိုင်းနေရာတော့လိုက်ပြောပြီးပါ
လက်ရှိမှာဆီယမတို့ဒီကိုဗစ်ဖြစ်တဲ့ကာလပေါ့နော်အထူးသဖြင့်မှာအလုပ်သမားတွေဆိုရင်လည်းလော့ကဒေါင်းကာလမှာအလုပ်ပြုတ်တာတွေလည်းရှိမယ်ဒီလိုအခြေအနေကြီးကြားထဲမှာဆိုတော့သူတို့ကူညီပေးတဲ့အခါမှာရောဆီယမတို့အတွက်အခက်အခဲတွေရောရှိသလားရှိတယ်ဆိုရင်အဓိကဘယ်လိုအခက်အခဲမျိုးတွေကများလဲဆီယမ
အခက်အခဲတွေကတော့ဒီဖြစ်ပေါ်တဲ့နေရာတွေကလည်းအများအပြားတော့ဒီလူထေထူထပ်တဲ့နေရာတွေဖြစ်သလိုလူတွေကလည်းစီးရင်အတိအကျပေါ့နော်တစ်ခါလေချက်ချင်းချက်လက်ရဖို့လည်းခက်တယ်လေအလိုအခြေအနေမှာတော့အဲ့တော့လူ့သမားတွေပေါ့နော်ဒီ volunteer တွေကျွန်မတို့ဝန်ထမ်းတွေကိုယ်တိုင်လည်းဒီသွားလာကန့်တာပေါ့နော်ရက်ွက်ထင်းသွားတဲ့ပြီးတော့ဟိုဝင်ထွက်သွားလာတာကိုလည်းရက်ွက်တွေကတော့ဒီလူတစ်စိမ့်ပေါ့နော်သူတို့မြင်လဲသူတို့ဟိုမကြိုက်ကြဘူးပေါ့နော်တစ်ခါကတော့အင်းတွေကတော့ပဲဒီလည်းမထိုးရသေးတာလည်းရှိတယ်အဲ့ဒီမျိုးမရှိသေးတဲ့ပုံမှာတော့ဆက်နှုံးတော်လည်းမြန်မာနေကြတော့ဖြစ်နေတဲ့ကြောက်ကြောင်အပြင်ထွက်သွားဖို့လည်းခက်ခဲတော့ရှိတယ်ပေါ့နော်သူချင်းတော့ဒီလိုနေအတွက်ဖြစ်စေဒီအမျိုးသမီးကလေးတွေနဲ့ဖြစ်စေပါတော့ဒါသူတို့အတွက်တော့ပို့ပြီးတော့ဒီထက်မှုတွေတော့ဖြစ်နိုင်တယ်ပေါ့နော်သူတို့ကတော့စီးရီးဆိုလဲစာဝန်ကြီးရေးကြစာဝန်ကြီးအထက်ကရှိလာတဲ့ခါကျတော့တချို့လေအလုပ်ခက်လို့ကြတာတွေလည်းတွေ့ရတယ်ပေါ့နော်နောက်တချို့ကျွန်တော်တို့ဖုန်းနံပါတ်တွေမှာဖြစ်စေမှုဖြစ်လို့ပဲဖြစ်စေသွားလိုက်ရတာမှုပဲဖြစ်စေပေါ့ဒီကျမရေးစနေထဲမှာတော့တော်တော်လေးကိုပြင်နေမှာပေါ့နော်ဒီဖုန်းကျမရေးဝန်ထမ်းတွေကဒီအခက်ခဲတွေအကျဉ်းရပါလက်ရှိမှာတော့ပတ်သက်ပြီးထိုးတာလက်မှတ်မရှိတာရောအလုပ်ပိုင်းရှားသွားတာတွေရောနောက်တော့လက်မှတ်မရှိတာတွေရောနောက်ကျမရေးစနစ်မှာလည်းဒီကတင်ဒီအကဲတို့ကျမရေးဝန်ထမ်းရေးတွေလုပ်နေတော့ဒီအင်းညာလေးညာလာတော့ပုံတော့ဒီတော့ခက်ခက်ခက်ခဲရောအလုံးဝင်ပြီးတော့ကျေးဇူးတော်ဖြည့်ရှင်ရပါတယ
်။ဟုတ်ကဲ့ဆီယမတို့ဈေးကန်းကဒါဆိုရင်ဒီဈေးဝင်တွေကအခုလက်ရှိကတကယ်ကသူတို့ကကုသမှုတွေသာလှုပ်ဆောင်နေရပေမဲ့ကာကွယ်ဆေးသူတို့ကိုယ်တိုင်ကမထိုးရသေးဘူးပေါ့နော်။
အဲ့တော့လက်ရှိမှာတော့စနေပြီပေါ့နော်စနေပြီဆိုတော့ဒီကျွန်တော်တို့ပထမအောင်ဆုံး20ရှိနေဂျွန်လာမှာစပြီးတော့ဒီလူနာပို့ရဲ့အချိန်မှာကျွန်တော်တို့ဒီဘက်ကအရင်ကတော့သူတို့ထိုင်းစီယုံမှာရှိတယ်ကုသရေးဌာနမှာရှိတဲ့ဆရာမတွေအရင်ကသူတို့ထိုးတော့နော်ဆိုတော့ကျွန်တော်တို့ကဒီဘက်မှာလူနာလာထားတော့မယ်ဆိုတော့ဒီဘက်ကကျွန်မရဲ့ဝန်ထမ်းလေးပေါ့နော်မထိုးရသေးဘူးဆိုတော့ကျွန်တော်တို့လည်းအပြောပြရတယ်လေအရင်ကတော့သူတို့ကဒီဘက်ဆက်ဆက်လုပ်တဲ့စနစ်ကထိုင်း ID ကိုအခြေခံအောင်နော်တော့မရှိသေးတော့ဆိုတော့အဲ့ဒါကိုသူတို့စားပြီးတော့ထိုးပေးတယ်ပေါ့ဒီချွန်လာနေစားပြီးတော့ဆိုတော့ဒါခေးရလဲတပြိုင်နဲ့တစ်ချိန်နဲ့တော့ရတာမဟုတ်တော့ဒီစားပြီးအဆင်နဲ့ပေါ့နော်ကျွန်တော်တို့ကြွားရတဲ့အခါကျတော့လက်ရှိတော့ကျွန်တော်တို့ကျမကြီးဝန်ထမ်းတွေတချို့ဒီနိုင်ဝန်ထမ်းတွေတချို့ပေါ့နော်ဆိုတော့လက်ရှိမှုရှိလာပြီပေါ့နော်ဒါမျိုးပြင်မိမှုရှိဖို့တော့လိုနေပါလေကျွန်တော်တို့ထင်တော့ဒီဝန်ထမ်းတွေကြားရမှာပေါ့ဒီစင်ပါလကုံတော့ဆိုရင်တော့အလုံးပေါ့နော်ဒီပြင်မိအောင်လုပ်နိုင်မှုတော့ကျွန်တော်တို့ဝန်
โอเคอ่ะสุเสี่ยมารู้เสวนนั้นนี่ตอนมาดิเซมาละกုံลงมาဆိုရင်တခြားဒီပါမန်လူတွေကြားมาထိုးပေးနိုင်ဘူးဆိုရင်တော့ပို့ပြီးတော့ချိန်ပေးရအောင်မယ်ထင်တယ်เนาะအဲ့ဒီအတွက်ကိုเสี่ยมารู้ဆီကမှာโอเค
အဲ့ဒီအထီးကကျွန်မတို့ကဆေးရနိုင်မှုအခြေအနေကိုလည်းကျွန်မတို့ကရှင်းရှင်းလင်းလင်းအကုန်လုံးမသိရသေးဘူးပေါ့เนาะထိုင်းနိုင်ငံမှာရှိတဲ့ cross to actually ဈေးမော်เนาะပြီးတော့ NGO တွေတချို့လည်းဒါသူတို့စူးစမ်းနေကြတယ်ပေါ့เนาะဝယ်ဝန်းစူးစမ်းနေကြတယ်ဒီဆေးရလာပြီဆိုလို့ရှိရင်လည်းအမတ်တောင်းနေတောင်းအားရရရငါရပါတော့ဘလို့ဦးစားပေးစနေလေးနဲ့တော့တောင်းလို့ဆိုတော့ဝိုင်းဝန်းတိုက်ပြီးဆိုင်ပြီးတော့ဒီစင်ဆောင်ရနေတာဖြစ်တော့လူတို့ဆေးရတော့စက်မကြီးဝန်ထမ်းတချို့နဲ့ဒီညာကြီးဝန်ထမ်းလေးချိုးနေတော့ပေါ့နော်ဒါအဲစက်မကြီးဝန်ထမ်းဆိုတော့ကျွန်မတို့ဖြေခံရမဟုတ်ဘူးတခြား NGO မရှိတဲ့စက်မကြီးဝန်ထမ်းတွေတို့ခါသေးမှရှိတဲ့စက်မကြီးဝန်ထမ်းတွေပါဝင်ပေါ့နော်အဲ့ဒါလေးတွေကိုတော့ကျွန်တော်တို့ဝိုင်းဝန်းစူးစမ်းနေတဲ့အချိန်နဲ့ရှိကြပြီ
ဟုတ်ကဲ
့အလုံးလူတို့အလုံးရနိုင်ဖို့တော့လောင်းနေနေကောင်းဝေးပြီလေပေါ့နော်ဒီတော့လေကျွန်တော်တို့2020ခုနှစ်ပထမ6လလောက်မှာတော့ညာရနိုင်မလားပေါ့နော်အလိုတော့ညောင်းနေရတယ်ပေါ့
ဒီယောဂကာကွယ်ရေးထိန်းချုပ်ရေးလုပ်ငန်းတွေပို့ပြီးတော့ထိထိရောက်ရောက်လုပ်နိုင်ဖို့အတွက်မှာဆိုလို့ရှိရင်ဆီယမတို့ဈေးကန်အတွက်လက်ရှိမှာဒီပြင်ပပံ့ပိုးကူညီမှုတွေဘလို့အရာတွေများလိုအပ်နေတယ်လဲတကယ်လို့များအခုချိန်မှာဆွဆွပြောလို့ကာကွယ်ဆေးများသေးဆိုကာကွယ်ဆေးရတာပို့ကအဓိကလားဒါမှမဟုတ်ကုသရေးကာကွယ်ရေးပေါ့နော်ဆီယမတို့ဈေးကန်အတွက်လက်ရှိမှာဒီအပြင်ကနေပြီးတော့ဝိုင်းဝန်းကူညီပံ့ပိုးမှုတွေရောအဓိကရနိုင်မယ်ဆိုရင်ဘာတွေများလိုအပ်ပါလဲဆီယမ
ကျွန်တော်တို့ကဒီယောဂကာကွယ်ရေးကုသရေးထိန်းချုပ်ရေးပေါ့နော်လက်ရှိအနေထားရပေါ့ယောဂကုသပြင်ပေါ်မှုမြင့်မားနေတဲ့အချိန်ဖြစ်တဲ့အတွက်ကြောင့်ဒါတစ်ပြိုင်တည်းလောက်ရမှာဖြစ်တယ်ပေါ့နော်အဲ့ဒီတစ်ပြိုင်တည်းလောက်ရတဲ့အခါမှာကျတော့ဒီလူတို့ချစ်ပြီးဖွဲ့စည်းရေး volunteer တွေရဲ့အခမ်းအနားတွေလည်းတာကြီးရေးကြည့်ပါတယ်နောက်တစ်ခုကဒီဒေတာဆိုင်ရာမှာရှိတဲ့အုပ်ချုပ်ရေးဒီကျန်းမာရေးဌာနတွေရဲ့ပူးပေါင်းဆောင်ရွက်မှုတွေနဲ့တော့တူတူလုပ်လို့မှပဲရမှာဖြစ်တဲ့အတွက်ကြောင့်လူတို့ကြားမှာ
လည်းဒီအသိပညာပြန်ပွားပို့ပေါ်တော့ဒီလိုပူပေါင်းဆောင်ရွက်မှုတွေလုပ်ဖို့ကိုဆက်သွားမယ်ဒါမျိုးတစ်ချိန်တည်းမှာပဲဒီစီးပွားရေးဆက်တဲ့ဖြစ်တဲ့ခါကျတော့ဒီမှာကျွန်တော်တို့ကိုဗစ်ဒီမှာ report ဖြစ်လာတဲ့ခါမှာကျတော့ blue isolation ward တွေမှာဒီမှာကျတော့အဓိကလိုအပ်နေတာတော့အစားအသောက်တွေဖြစ်စီနော်ဒီစစ်ဆေးမှုပေါ့နော်ဒီစစ်ဆေးမှုတွေလည်းများလုပ်ပေးနိုင်မှုအတွက်ဟုတ်ကုန်ကြပြီဒီပေါ်တော့ test cost တွေဒါတွေကတော့ကျွန်တော်တို့စခင်တော့ဒီ covid မရှိခင်မှာ covid ကလည်းမရှိခင်မှာကုန်ကြပြီတွေကတော့ဒီအတိုင်းမှာကျွန်တော်တို့ပို့ပြီးတော့သုံးနိုင်ရတယ်ပေါ့နော်ဥပမာ test kit တွေလည်းစီးကြည့်တယ်နော်တော့ကြားတော့ပေါ့နော်ဒီလူပုံမှန်အပြင်ကျွန်တော်တို့လူများတွေစီးရုံတင်နေတော့ဒီဟို average ကနားရဆိုရင် covid လူများဆိုရင်တချို့ဆိုရင်ဆယ်လေးရက်ကနေရက်20လောက်ထိဖြစ်တဲ့အခါကျတော့ဒီစားတော့ဒီကြရတာသာစီမံခန့်ခွဲမှုတွေကုန်ကျစရည်လည်းရှိလာတယ်ပေါ့နော်ဒါတော့နောက်တစ်ခုကကျွန်တော်တို့ဒီစီးရဲစီးရောပစ္စည်းတွေပြန်လာသူတွေနောက်ပြီးဒီဝဆောင်တွေနဲ့ကုန်ကျစရည်အရောဖြစ်လာတယ်နောက်တော့ဒီလူတွေအများကြီးနေတော့လဲတာကျွန်တော်တို့ဒီပုံမှန်လေးပတ်နေတဲ့ခြေမီးကအစားပေါ့နော်ပုံမှန်လေးပတ်မှုစရည်အရောပို့ပြီးတော့ကုန်ကျမှုတွေပို့ရှိလာတဲ့အခါကျတော့ကျွန်တော်တို့ဒီကိုဗစ်အတွက်ပို့ရစီးမှာပေါ့နော်ထပ်မံပြီးတော့ကုန်ကျမယ်ဒီပြေပြေလေးကျွန်တော်ကဒီထားထုံးလာလေးရှာရတာလေးရရရတော့
ဟုတ်ကဲ့ဆိုတော့လောလောဆယ်ကတော့ပြရနိုင်မဲ့အကူအညီမှန်သမျှတော့ရမယ်ဆိုရင်အကောင်းဆုံးပေါ့နော
်ဟုတ်ကဲ့ပါ
ဟုတ်ကဲ့ပါဆရာမကျေးဇူးများကြီးတင်ပါတယ်အခုလိုအချိန်ပေးပြီးတော့ထေချပေးတဲ့အတွက
်ကျေးဇူးပါတယ
်မက်ကင်ဖြူတွေးရဲ့အမျိုးသမီးကဏ္ဍကိုနားဆင်ရပြီးခုတစ်ခါတော့ကိုအောင်တင်ဆက်မဲ့တူတာဆောင်လင်အမေရိကန်အစီအစဉ်ကိုနားဆင်နိုင်ပါပြီ
လူမဲ့လူခွေလှူရှာမှုခေါင်းဆောင်လည်းဖြစ်တားရောင်ခွဲခြားဆက်ဆံမှုကိုတိုက်ဖြတ်သူလည်းဖြစ်တဲ့တရားဟောဆရာဒေါက်တာမာတင်လူသာကင်းဂျူနီယာဟာ1963ခုနှစ်ဩဂုတ်လ28ရက်နေ့မှာကျွန်တော်မှအိမ်မက်တစ်ခုရှိတယ်ဆိုတဲ့မိန့်ခွန်းကိုဝါရှင်တန်ဒီစီက National Mall ရေမြမှာပြောကြားခဲ့ပါတယ်။အမေရိကန်ပြည်အောင်စုမှအဲ့ဒီအချိန်ကလူလူကြီးစိုးမှုကိုတိုက်ဖြတ်ပြီးတော့လူမဲ့အာဖရိကန်အမေရိကန်တွေတန်းတူခွင့်ရရဖို့တောင်းဆိုတိုက်ပွဲဝင်တဲ့ကာလမှာအထင်ရှားဆုံးလည်းဖြစ်ခဲ့တဲ့မိန့်ခွန်းပါ။အမေရိကန်တလွှားကလူမဲတွေတော်တော်များများပါဝင်တဲ့လူပေါင်း2သိန်းခွဲဟာဒီချီတက်ပွဲမှာပါဝင်ခဲ့ကြတာပ
ါ They I want to say to the people of America and the nations of the world we are on the move and no wave of racism can stop us
အမေရိကန်နေနဲ့ကဘာကြီးကိုဒီကနေ့ပြောချင်တာကကျွန်တော်တို့ဟာတန်းတူအခွင့်အရေးရဖို့ဆက်လက်တောင်းဆိုနေကြပြီးဘယ်လိုလူမျိုးရေးခွဲခြားဆက်ဆံမှုတွေကမှကျွန်တော်တို့ကိုတားဆီးနိုင်မှာမဟုတ်ပါဘူး
1950ကျော်ကာလတွေမှာအမေရိကန်ပြည်ထောင်စုကအသားအရခွဲခြားမှုစံကြီးရေးလှုပ်ရှားမှုတွေကိုလူတွေကပိုးပြီးတော့သတိထားမိလာပါတယ်။တောင်ပိုင်းပြည်နယ်တစ်ခုဖြစ်တဲ့အဲလဘားမားပြည်နယ်မွန်ဂိုမာရီမှာအသားအရရှိသူတွေပတ်စကားစီရင်အပိုင်းကန့်ပြီးတော့တီးကြခွဲစည်းစေတဲ့စနစ်ကိုဒေါက်တာမာတင်လူသာကင်းဂျူနီယာဦးဆောင်တဲ့တန်းတူခွေးရေးလှုပ်ရှားတောင်းဆိုမှုနဲ့ဖျက်သိမ်းစေခဲ့ပြီးလူမဲအာဖရိကန်အမေရိကန်တွေမဲပေးပိုင်ခွင့်နဲ့ပတ်သက်ပြီးတော့လည်းအကြမ်းမဖက်တောင်းဆိုတိုက်ပွဲဝင်ခဲ့ပါတယ်။ဒါပေမဲ့ညဉ့်ဉန်းစွာဆန္ဒပြသူတွေကိုရဲတွေကအကြမ်းဖက်နေနေပြီးမှတော့တန်းတူခွင့်ရရှိဖို့တောင်းဆိုကြတဲ့လှုပ်ရှားမှုအပေါ်လူပြူတိုင်းဝိုင်းနေကြမှာပဲထောက်ခံမှုတွေရှိလာပါတယ်။ဒေါက်တာကင်းရဲ့ရင်းနှီးတဲ့တငယ်ချင်းပြည်သူခွင့်လှုပ်ရှားသူတဦးဖြစ်တဲ့အန်ဒရူးယန်ကအခုလိုပြောပါရယ်
။ He taught us that our job was to redeem the soul of America.
မြေခွဲခြားမှုစင်းရဲမွတ်တယ်မှုစစ်ပွဲစရဲမကောင်းမှုဒုစရိုက်နှုန်းနဲ့နင်းနေကြတဲ့အမေရိကန်တွေရဲ့ခံယူချက်တွေကိုပုံမှန်ပြန်ဖြစ်အောင်ပြောင်းလဲယူဖို့ကကျွန်တော်တို့အလုပ်ဖြစ်တယ်ဆိုတာကိုသူကသင်ကြားပေးခဲ့ပါတယ်
အဲ့နောက်ပိုင်း1963ခုနှစ်ဩဂုတ်လတည်းအရောက်မှာတော့တန်းတူညီမျှခွင့်ရေးတောင်းဆိုတိုက်ပွဲဝင်တဲ့လှုပ်ရှားမှုတွေပိုအားကောင်းလာပြီးဝါရှင်တန်ဒီစီက National Mall မှာလူတွေတိတ်နဲ့ချီတက်ဆန္ဒထုတ်ပေါ်ခဲ့ကြပါတယ်။ဒေါက်တာကင်းကလည်းသူ့ရဲ့ကဘာကျော် I have a dream မိန့်ခွန်းကိုပြောကြားခဲ့ပါတယ
်။ I have a dream. My four little children.Will one day live in a nation where they will not be judged by the color of their skin but by the content of their character. I have a dream today.
ကျွန်တော်ရဲ့ကလေးလေးယောက်ဟာတနေ့နေ့ကျရင်သူတို့ရဲ့အသားအရောင်အပေါ်အခြေခံပြီးမဆုံးဖြတ်ပဲသူတို့ရဲ့ဇယိုက်ပေါ်ကြည့်ပြီးအကဲဖြတ်တဲ့နိုင်ငံမှာနေရမယ်ဆိုတဲ့အိမ်မက်တစ်ခုရှိပါတယ်
။ဒီမိန့်ခွန်းဟာစိတ်ပိုင်းဆိုင်ရာခွန်အားဖြစ်စေခဲ့တယ်လို့ John Lewis ကပြောပါတယ
်။ When we arrive at the steps to the Lincoln Memorial.
ငွန်အထိမ်းမဲ့ဆော်ကမာဘယ်တောက်ပြခင်းထားတဲ့လက်ကလေးတွေပေါ်ကနေရက်ပြီးပြောတဲ့မင်းငွန်းနဲ့မှာဒီကနေ့ကျွန်တော်အိမ်မက်တစ်ခုမက်ပါတယ်ဆိုတဲ့မင်းငွန်းဟာအမေရိကန်အိမ်မက်တွေရဲ့မြစ်ဖြားခံရဖြစ်လာတာကိုကျွန်တော်မှတ်မိနေပါတယ
်။ဒီချီတက်ပွဲကိုလာကြသူတွေထဲမှာလူပြူတွေပါဝင်ကြတာကိုသတိထားမိတဲ့ဒေါက်တာကင်းကအကြမ်းမဖက်ဆန္ဒပြတဲ့နှီးကိုဆက်ဆွဲကင်ကြဖို့လူလူကိုတိုက်တွန်းခဲ့ပါတယ်
။ When all of God's children, black men and white men, Jews and Gentiles, Protestants and Catholics will be able to join hands and
ဘုရားသခင်ရဲ့ရင်သွေးတွေဖြစ်တဲ့လူပြူလူမဲ Jew, Catholic,Protestant အားလုံးဟာဒီဂရုတွေရဲ့ရှေးရိုးစကားဖြစ်တဲ့နောက်ဆုံးမှလွတ်လပ်ပြီးဘုရားသခင်ဟာအမြင့်မြတ်ဆုံးဆိုတဲ့ပူဇော်တဲ့တေးသွားကိုလက်ချင်းချိတ်သီဆိုနိုင်တဲ့အချိန်ကြရင်တော့ကျွန်တော်တို့ဟာနောက်ဆုံးမှတကယ်ကိုလွတ်မြောက်ကြပါလိမ့်မယ်
။ဒီမိန်ကွန်းဟာတောင်ပိုင်းပြည်နယ်တွေကအသားရောင်ခွဲခြားမှုတိုက်ဖျက်ရေးတောင်းဆိုဆန္ဒပြပွဲတွေတနင်္ဂနွေလုံးမှာပေါ်ပေါက်လာအောင်တွန်းအားပေးလိုက်ရလဲရောက်ပါတယ်။1964ခုနှစ်အရမှာတော့ဒေါက်တာကင်းဟာနိုဘယ်ငြိမ်းချမ်းရေးဆုရရှိခဲ့ပါတယ်။1964ခုနှစ်ဇူလိုင်လ2ရက်နေ့မှာပဲအမေရိကန်သမိုင်းမှာမှတ်တိုင်တစ်ခုအဖြစ်ရှိခဲ့တဲ့ဥပဒေတရက်ကိုသမ္မတလင်ဒန်ဂျွန်ဆန်ကလက်မှတ်ရေးထိုးခဲ့ပါတယ်။1964ခုနှစ်ပြည်သူ့အခွင့်အရေးဥပဒေအရပြည်ထောင်စုအစိုးရရဲ့ငွေကြေးအကူအညီရရှိဖို့မဲပေးဖို့မှတ်ပုံတင်တာနဲ့လုပ်ငန်းဝင်တော်တော်များများမှာအသားရောင်ခွဲခြားပြီးတော့ဆက်ဆံတာကိုတားမြစ်လိုက်တာပါ။ဒါ့အပြင်ဒီဥပဒေအရအများသောအဆောက်အဦတွေရေကူးကန်တွေပန်းချီတွေနဲ့စာကြည့်လိုက်တွေမှာအသားရောင်ခွဲခြားမှုကိုအခြေခံပြီးတော့ခွဲခြားဆက်ဆံတာတွေမလုပ်ဖို့တရားရုံးအမိန့်ထုတ်ပြန်ချက်အသုံးပြုနိုင်ဖို့ကိုလည်းခွင့်ပြုခဲ့ပါတယ်။အသားရောင်ခွဲခြားဆက်ဆံတာကြောင့်အမေရိကန်နိုင်ငံသားတွေအနေနဲ့လွတ်လပ်ရေးအရာသာကိုတင်းပြစ်ကျက်ပြစ်မခံစားရဘူးလို့လည်းသမ္မတလင်ဒန်ဂျွန်ဆန်ကပြောပါတယ်။သမ္မတကအခုလိုဥပဒေပြဋ္ဌာန်းလိုက်တာကြောင့်အာဖရိကန်အမေရိကန်တွေအတွက်အားတက်စရာဖြစ်ခဲ့ပေမယ့်လည်းဒီလိုအခြေအနေကိုလက်မခံချင်သူတွေအတွက်တော့ဒေါက်တာကင်းဟာပြစ်မှတ်ထားစရာဖြစ်ခဲ့ပါတယ်။1968ခုနှစ်တနစီပြည်နယ်Memphis မြို့ကတန်ရှင်းရေးလုပ်သားတွေရဲ့ဆန္ဒပြပွဲကိုသွားပြီးတော့အားပေးခဲ့တဲ့ဒေါက်တာကင်းကိုသူနေထိုင်ရာဟိုတယ်လေးသားဆောင်မှာတနက်နေ့ပြစ်တာကြောင့်သေဆုံးသွားပါတယ်။ကွယ်လွန်ချိန်မှာအသက်39နှစ်အရွယ်သာရှိသေးတဲ့ဒေါက်တာကင်းဟာသူမကွယ်လွန်ခင်ရဲ့ညပိုင်းမှာအခုလိုပြောပါတယ်
။ And I've seen the promised land. I may not get there with you. But I want you to know tonight.
We as a people will get there.
တန်တူညီမအခွင့်ရေးပေးတယ်ဆိုတဲ့ဂတိကိုကိုမြင်ခဲ့ရပြီမဲ့အဲ့ဒီအချိန်ကြာရင်ကျွန်တော်ခင်ဗျားတို့နဲ့အတူရှိချင်းမှရှိပါလိမ့်မယ်။ဒါပေမဲ့လူတို့အနေနဲ့အဲ့ဒီအခွင့်ရေးတွေရမယ်ဆိုတာကိုတော့ဒီကနေ့ညကျွန်တော်ပြောချင်ပါတယ
်။ဒေါက်တာမာတင်လူသာကင်းဂျူနီယာလှုပ်ကြံခံရတာအနှစ်40လောက်အကြာ2008ခုနှစ်မှာတော့ဘရက်အိုဘားမားဟာပထမဆုံးအမေရိကန်လူမဲသမ္မတဖြစ်လာတာကြောင့်ဒေါက်တာကင်းရဲ့အိမ်မက်တချို့တကယ်အကောင့်ထဲပေါ်ခဲ့ပြီလို့ဆိုရမှာပါခင်ဗျာအာဖဂန်နစ္စတန်နိုင်ငံကထွက်ခွာလာတဲ့အာဖဂန်တချို့ဟာအမေရိကန်ပြည်ထောင်စုဝါရှင်တန်လေးစိတ်တစ်ခုဖြစ်တဲ့ဒါလတ်စ်လေးစိတ်ကိုစတင်ရောက်လာကြပါပြီနိုင်ငံအချို့ကစစ်ဖက်နဲ့အရက်ဖက်လေကြောင်းကုမ္ပဏီတွေကလေယာဉ်60တစ်စီးနဲ့အာဖဂန်နစ္စတန်ကထွက်ခွာလူတွေကိုကူညီပို့ဆောင်ပေးနေတယ်လို့ဗိုလ်ချုပ်ကြီးဟန့်ထေလာကအမေရိကန်စစ်ဌာနချုပ်ပင်တဂွန်မှာဩဂုတ်လ23ရက်နေ့ကကျင်းပတဲ့သတင်းစာရှင်းလင်းပွဲအတွင်းပြောသွားပါတယ်24နှစ်အတွင်းအာဖဂန်နစ္စတန်ကထွက်ခွာတဲ့အာဖဂန်16,000လောက်တဲ့က11,000ကိုအမေရိကန်စစ်ဖက်ရဲ့အစီအစဉ်နဲ့ကယ်ထုတ်နိုင်ခဲ့တယ်လို့လည်းပြောပါတယ်အထူးသဖြင့်တော့အာဖဂန်နစ္စတန်ရောက်အမေရိကန်နိုင်ငံသားတွေနဲ့အမေရိကန်တပ်ဖွဲ့တွေကိုကူညီခဲ့တဲ့အာဖဂန်တွေကိုတည်ယူပို့ဆောင်ပေးနေတာပါဩဂုတ်လ23ရက်နေ့မှာပဲအာဖဂန်တချို့ဒါလတ်စ်နိုင်ငံကလေစစ်ကိုရောက်လာပါတယ်ရွှေပြောင်းချစ်ချနေထိုင်ခွင့်အထူးဗီဇာနဲ့ရောက်ရှိလာသူရိုမဲလ်ဟိုက်ဒါဇာဒါက
Last week we came from Kabul you know the situation is
ပြီးခဲ့တဲ့သတင်းပတ်ကအာဖဂန်နစ္စတန်ကထွက်လာတာပါတာလီဘန်တွေရောက်လာကြတဲ့ကအခြေအနေတွေမကောင်းတော့ပါဘူးတော်တော်များများလည်းအာဖဂန်နစ္စတန်ကထွက်ကုန်ကြပါတယ
်ဒါလတ်စ်လေးစိတ်ကိုဆက်ရောက်လာတဲ့တမိနှစ်ဦးရဲ့မိခင်ရှီမာက
တမိနှစ်ယောက်ကအာဖဂန်နစ္စတန်မှာကြံခဲ့ပြီးကျမကတော့အမေရိကရောက်ပါပြီကျမဘယ်လိုဆက်ရှင်တန်းရမလဲမသိတော့ပါဘူး
အာဖဂန်နစ္စတန်ကရောက်လာသူတွေကိုအခုအခါမှာလေစိတ်နဲ့တိတ်မွေးလာတဲ့ဗာဂျီးနီးယားပြည်နယ်ရှန်ဒလီမြို့ကနေရာချထားပေးစင်တာမှာယာယီထားရှိပါတယ်ခင်ဗျာ
။တူတာဆောင်လင်းအမေရိကန်တခွင်အစီအစဉ်ပြီးသွားပြန်တော့သိပ္ပံနဲ့ဤပညာကဏ္ဍကိုတင်ဆက်ဖို့အချိန်ရောက်လာပါပြီ။ဒေါက်ခင်မျိုးသက်ကပြောပြမှာဖြစ်ပါတယ်ဗျာ။
ဒီတစ်ပတ်တော့ WHO ကမ္ဘာ့ကျန်းမာရေးအဖွဲ့အစည်းနဲ့ FDA အ
American Assassin နဲ့ဆေးဝါးဆိုင်ရာစီမံခန့်ခွဲရေးဌာနကအတည်ပြုပေးထားတဲ့ COVID ကာကွယ်ဆေးရုံးအကြောင်းပြောပြခဲ့ပါတော့။ကိုရိုနာဗိုင်းရပ်စ်ရောဂါပိုးစတွေ့ခဲ့ခြင်းကနေတနှစ်ခွဲကျော်လာချိန်မှာတော့ကမ္ဘာတစ်လုံးကူးစက်သူတန်း200ကျော်နဲ့တိဆွန့်လာသူက4တန်းခွဲနေပါရှိလာပါတယ်။ကာကွယ်ဆေးကိုတော့တနှစ်မပြည့်ခင်ထုတ်နိုင်ခဲ့တာဖြစ်ပြီးစမ်းသပ်မှုတွေလုပ်နေရင်မှပဲဒီကာကွယ်ဆေးတွေကိုထိုးနှံပေးသူကတန်း5000ကျော်ရှိနေပါပြီ။ WHO က2020 March 17ရက်နေ့မှာ COVID-19 ကာယရောဂါဖြစ်သတ်မှတ်ခဲ့တဲ့ဒီရောဂါအတွက်ကာကွယ်ဆေးတွေကိုအများပြားထုတ်နိုင်ခဲ့ပါတယ် FDA ကအရေးပေါ်သုံးခွင့်ပြုထားတဲ့ Pfizer COVID ကာကွယ်ဆေးကိုဩဂုတ်လထဲမှာပဲအသုံးပြုခွင့်အပြည့်ပထမဆုံးချထားပေးလိုက်ပါပြီ WHO ကတော့2021ဩဂုတ်လကုန်ထိဆိုကာကွယ်ဆေး9ခုကိုအရေးပေါ်အတည်ပြုပေးထားပြီလို့ American ပြည်ထောင်စု Utah ပြည်နယ် Nelson ဆေးသုတေသနဌာနရဲ့ဆေးဝါးစစ်ဆေးရေးဆိုင်ရာအကြီးအကဲတော့ကင်စာဝင်းပြေကပြောပါတယ
်။ August လကုန်ခဏလောက်ထိကို WHO နေအသိမှတ်ပြုအသိမှတ်ပြုရဆိုတာ emergency use listing ပေါ့နော် EUL အရေးပေါ်အသုံးပြုခွင့်စရင်တင်ထားတဲ့ဟာက9ခုရှိတယ်ပေါ့။9ခုရှိတာက Moderna, Pfizer, Johnson & Johnson, Oxford က AstraZeneca ရဲ့နောက်ပြီးတော့ Covishield ဆိုတာလည်းဒါ AstraZeneca ဟာပဲအိန္ဒိယထုတ်တဲ့ဟာနောက်ပြီးတော့ Sinopharm ကပေကျင်းကထုတ်တာဟိုတရုတ်ပြည်ကထုတ်တာနောက်ပြီးတော့ Sinovac ကတော့နောက်ဆုံး EUL တွေရသွားတဲ့ဟာပေါ့
ဒီတရုတ်ကထုတ်တဲ့ဥစ္စာ WHO ကနေပြီးတော့ဒီအရေးပေါ်အတွက်အသိမှတ်ပြုလိုက်တာမကြသေးဘူးပေါ့နော
်တရုတ်ကြီးကထုတ်တဲ့ဟာကတော့ตัวที่ Sinopharm ก็อย่างหว่า EUL อย่างยาเลยว่า Sinopharm ก็คนเนี่ยมีมาတော့อ่ะ तू EUL ยาได้แล้วပြီးတော့ဒီ June လာတရက်နေ့มาကျတော့ Sinovac ကနေပြီးတော့ तू EUL ยาออกได้ပေါ့ဟုတ
်ဒါဆိုရင် WHO อ่ะအတိအမှတ်ပြုထားတာစုစုပေါင်း9မျိုးပေါ့เนา
ะဟုတ်ကဲ့ဟုတ်9မျိုးပါရှင်ဟုတ်
ဟာဒီမကြသေးခင်ရမှာပေါ့เนาะ FDA ကနေပြီးတော့ Pfizer ကိုပထမအဦးဆုံးအတိပြုပေးလိုက်တယ်ဟိုရင်အရေးပေါ်မဟုတ်ပဲねတကယ်ကိုတုံးပြုတ်ခွင့်ပေါ့နော်အပြည့်ပေးလိုက်တယ်လို့ပြောတယ်ဒီ Pfizer နဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပါဦ
းဟုတ်ကဲ့ဟုတ်ဟို August 23ရက်နေ့မှာဒီ American FDA ကနေပြီးတော့ Pfizer vaccine ကိုသူတို့ပထမဆုံး vaccine အနေနဲ့ emergency use အနေနဲ့မဟုတ်တော့ဘဲနဲ့အပြည့်အဝအသုံးပြုခွင့်အပြည့်အဝ market ထဲကိုအသုံးပြုခွင့်ပေးလိုက်တယ်သူတို့ကဒီဆေးတစ်ခုပေါ့နော်ဆေးတစ်ခုတော့ clinical trial ပြီးသွားတဲ့အချိန်မှာ phase 3 clinical trial ပြီးသွားရင်သူအဲ့ဒီပြီးတဲ့နေ့ data ကိုသူတို့ FDA ကို submit လုပ်ပြီးတော့နှစ်ပတ်လောက်သူတို့အမှကြည့်တဲ့အချိန်မှာသူတို့ okay ဆိုပြီးတော့သူတို့စပြီးတော့အဲ့ဒီကနေနှစ်လသူတို့စပြီးတော့တွက်တယ်အဲ့ဒီတွက်တဲ့နှစ်လအတွင်းမှာသူတို့အခြေအနေပေါ့နော်လူတွေထိုးတဲ့ဟာတွေကိုသူတို့ကြည့်တယ်ကြည့်ပြီးအဲ့နှစ်လအတော်အတွင်းမှာတိတ်ပြီးတော့ဟိုဘေးရဆိုးရှိုးအများကြီးဖြစ်တဲ့ဟာတွေနောက်ပြီးတော့လူအသေးပြောင်းရှိတဲ့ဟာတွေမဟုတ်ဘူးနောက်ပြီးတော့သူတို့တကယ်ဟိုဆေးအာနိသင်ကလည်းသူတို့ပြောတဲ့အတိုင်းဖြစ်တယ်နှစ်လပြည့်သွားပြီဆိုရင်သူတို့ကဒါ EUA ဆိုတဲ့ဟာပြီးတယ် Emergency Use Authorization ဒါ American FDA ကပြီးတာပေါ့နော်အဲ့နှစ်လနေပြီးတော့မှတခါသူတို့ထပ်ပြီးဆက်ပြီးတော့ကြည့်တယ်ဆက်ပြီးကြည့်သွားပြီးတော့6လပြည့်သွားပြီဆိုလို့ရှိရင်အဲ့ဒီခါကျရင်တခါပြန်ပြီးတော့စရင်ထောက်တယ်ဆေးကို reaction ပေးတဲ့ဟာဘယ်နှယောက်ဘယ်လောက် percent ရှိတယ်နော်တကယ်ဆေးရဲ့ effect ဖြစ်တဲ့ efficacy ပြတဲ့ဟာ efficiency ပြတဲ့ဟာဘယ်လောက် percent နဲ့ရှိတယ်တကယ်ကွယ်ပေးသလားပြီးတော့ဆိုကြဘယ်လောက်ရှိသလဲအဲ့ဒီဟာ Code of Federal Regulations ဆိုတာရှိရဲ့ Biologics License Application ဆိုတဲ့ဟာ BLA process ဆိုတဲ့ဟာရှိရဲ့ဒါ FDA တတ်မှတ်ထားတဲ့အတိုင်းကို pass ဖြစ်ရလားဆိုတော့6လ data ကိုသူတို့ကတခါထပ်ပြီးကြည့်တယ်6လ data ကို FDA ကနေပြီးတော့pass ဖြစ်တယ်ဆိုပြီးတော့ပြောလိုက်တာပေါ့เนาะဒါအခု Pfizer အခု pass ဖြစ်သွားပြီ Pfizer အရင်ဆုံးရရဆိုတဲ့ဟာဘာလို့လဲဆိုတော့ clinical trial phase 3ပြီးတာက Pfizer အရင်ဆုံးပြီးတယ် FDA က EUA ရတယ်ဆိုတဲ့ဟာလည်း Pfizer အရင်ဆုံးရတာဖြစ်လို့ကြောကြောင်းမလို့ဒီ full ဟိုစား license ရတဲ့ဟာလည်း Pfizer အရင်ရတယ်ဒီပုံစံတိုင်းသွားမယ်ဆိုရင် Moderna ဆိုလို့ရှိရင်လည်းဒါနောက်တစ်လအတွင်းမှာ full application licensing ရလိမ့်မယ်ပေါ့เนาะဒါကိုကျွန်တော်တို့ comment လို့ရတယ်Moderna ဒီလိုအခါကျတော့မှ Johnson & Johnson ကနေပြီးထုတ်တဲ့စီအဲအဲ့လိုမျိုးပေါ့နော
်ဟုတ် WHO က EUL နဲ့ FDA ပေးတဲ့ EUA နဲ့ပါကွာလဲနည်းနည်းပြောပြပေးပါ
သူတို့ဟိုလိုက်နာရတဲ့ law သတ်မှတ်ချက်လေးတွေကွာတာပေါ့တော်တော်များများအကုန်လုံးကတော့တူတူနှီးပါရှိပေမဲ့ EUL ဆိုလို့ရှိရင် WHO ကသူတို့ကနေသူတို့လေ့လာတဲ့ expert တတ်တာတခုရှိမယ်FDA ရတယ်သူတို့ကသူတို့ entity တခုပေါ့ဒါပေမဲ့သူတို့ကြည့်တဲ့ဟာတွေမှာဆိုလို့ရှိရင် WHO ကနေတခြားနိုင်ငံကပါသူတို့ကထည့်ပြီးစဉ်းစားရတာပေါ့ FDA ဆိုလို့ရှိရင်က American focus ဖြစ်ပေမဲ့ WHO ဆိုတဲ့အခါကျတော့နိုင်ငံတွေအများကြီးကိုသူတို့ပေးနိုင်တဲ့ဟာတွေဘယ်လိုကန့်သတ်ချက်တွေရှိနေလဲဘယ်လိုမျိုးဟို hoops တွေကိုသူတို့ကြော်အောင်ဘယ်လိုမျိုးအခက်အခဲတွေကိုသူတို့ကြော်အောင်သူတို့ဒါတွေကိုထည့်ပြီးစဉ်းစားရတာပေါ့နော်စဉ်းစားပြီးအခါကျမှသူတို့ကနေပြီးတကယ် EUL ပေးတယ်ဒါက emergency use listing သူတို့အဆင်ပြေနိုင်တယ်ဆိုပြီးတော့နောက်ပြီးတော့ဟိုလူအမျိုးမျိုးရှိတဲ့အခါမှာကိုယ်ခံအမျိုးမျိုး respond ပေးတဲ့ဟာတွေကိုသူတို့ကတခါထည့်ကြည့်ရသေးတယ်ပေါ့အဲ့ခါကျတော့ဥပမာဟိုဗမာပြည်လိုမျိုးဆိုလို့ရှိရင်ဒါ FDA ကိုသူတို့ကြည့်တာလဲဒါမှ WHO လည်းသူတို့ဒါကြောင့်မလို့ထည့်ပြီးတော့စဉ်းစားရတယ်ဆိုတဲ့ဟာအရာဒီကြောင့်မလို့က
ဆိုတော့ WHO ကနေပြီးတော့ EUL ပေါ့နော်အရေးပေါ်သုံးခွင့်ပေးထားတဲ့ဆင်အဲ့ဒီမှာဒီအောက်တိုဘာလကုန်လောက်ထိဆိုအခု9မျိုးရှိပြီပေါ့နော်ဆိုတော့မြန်မာနိုင်ငံကိုရောက်တဲ့ဆေးနဲ့ပတ်သက်ပြီးတော့နည်းနည်းပြောပြပေးပ
ါဟုတ်မြန်မာနိုင်ငံကိုရောက်တဲ့ကာကွယ်ဆေးဆိုရင်တော့ဒါ AstraZeneca ပေါ့နော် Serum Institute of India နေထုတ်တဲ့ COVID Shield ပေါ့သူက WHO ကနေပြီးတော့EUL ရခဲ့တဲ့ဟာက2021 February လလောက်မှာသူတို့ရခဲ့တယ်။ဆိုတော့ဒီ COVID Shield ကိုသူတို့ကနေပြီးတော့ဟိုဝယ်ခဲ့တယ်။ COVID Shield နဲ့သူတို့ထိုးခဲ့တယ်ပေါ့နော်။ပမာပြူရောက်တဲ့ဟာတွေ။အခုနောက်ပြီးတော့ဒီမှာသိရသလောက်ဆိုလို့ရှိရင်သူသွင်းနေတဲ့ဟာတွေက Sinopharm ကဟာတွေရှိတယ်ပေါ့နော်။ Sinopharm ကသူက WHO ကနေပြီးတော့ဟို EUL ရခဲ့တဲ့ဟာကတော့မေလမှာရခဲ့တယ်ပေါ့နော်။ဆိုတော့အခါကျသူတို့ဒီဆေးရဲ့ quality ကိုကြည့်ရမယ် safety တကယ်ဟိုအနေကင်းသလားမကင်းသလားနောက်ပြခါကျရင် efficacy ဆိုတာဆေးရဲ့အာနိသင်တကယ်သူတို့ပြောသလိုမျိုးတကယ်ရောကာကွယ်ပေးနိုင်သလားထိုးပြီးတော့မကာကွယ်ပေးနိုင်အောင်ဆိုလို့ရှိရင်ထိုးတာပဲရှိတယ်ဟိုဘာမှဟို effect မရှိဘူးပေါ့နော်ဒါနောက်ပြတော့ risk management ဆိုတဲ့ဟာလေးရှိတယ်ထိုးဆေးထိုးပြီးသားခါကျလို့ရှိရင်နိုင်ဝတ်တနာကြီးဒါမှမဟုတ်တရက်နှစ်ရက်စောင့်ကြည့်တဲ့ခါကျလို့ရှိရင်အသက်အနေရယ်စိုးစိုးရရဟို death ပြူတဲ့ဟာ reaction ရှိသလားပေါ့အဲနောက်ပြခါကျလို့ရှိရင် cold chain requirement ဆိုတဲ့ဟာလည်းရှိတယ်ဒါ WHO ရဲ့ EUL ဟိုစဉ်းစားတဲ့ဟာတွေမှာတို့ကဒါတွေထည့်ပြီးစဉ်းစားရတာ
ဒေါက်တာဆန်ဝင်းပြည့်ရဲ့ပြောကြားချက်တွေပဲဒီသတင်းပတ်အတွက်တိတ်ပန်နေနေပညာကဏ္ဍကိုဒီမှာပဲရန်လာလေပြရစီနောက်တစ်ပတ်မှာပြန်ပြီးဆုံရအောင်
တော်ခင်မြို့သက်အစီအစဉ်တင်ဆက်တဲ့သိပ္ပံနဲ့ဤပညာကဏ္ဍပဲဖြစ်ပါရယ်ဗျာ VOA ထုတ်လွှင့်ချက်တွေနဲ့ပတ်သက်လို့ဝေဖန်အကြံပေးခြင်းနဲ့ဆိုရင်တော့စာရေးသားရမယ့် email လိပ်စာက burmese@voanews.com ဖြစ်ပါရယ်အခုတော့သတင်းအချင်းချုပ်ကိုတော်ခင်မြို့သက်ကပဲတလက်ပြောပြပေးပါအောင်ဗျာ
အာဖဂန်နစ္စတန်နိုင်ငံကာဘူးလေဆိပ်နားမှာချက်သပရီနေ့တိုက်ခိုက်မှုကြောင့်အမေရိကန်တပ်ဖွဲ့ဝင်73ဦးပါဝင်လူပေါင်းတရာကျော်တည်ဆုံးခဲ့ရပြီးတဲ့နောက်ပိုင်းအကြမ်းဖက်တိုက်ခိုက်မှုတွေဖြစ်လာနိုင်တယ်လို့ထိတ်တန်းလုံခြုံရေးအကြံပေးအဖွဲ့ကသမ္မတဂျိုးဘိုင်ဒန်ကိုတတိပေးလိုက်ပါတယ်။ကာကွယ်ရေးဝန်ကြီးဌာနကလည်းတောက်ကြနေမှာပဲအစင်ခန်းစားတင်ပြလိုက်ပြီးအကြမ်းဖက်တိုက်ခိုက်မှုအန္တရာယ်ရှိနေတယ်လို့အမေရိကန်တပ်တွေပြန်ပြီးရုတ်သိမ်းနေတဲ့ကာလဖြစ်တဲ့အတွက်အန္တရာယ်အကြီးဆုံးအကြိမ်ဖြစ်ကြောင်းတတိပေးခဲ့တယ်လို့ပြောပါတယ်။ပြခဲ့တဲ့ချက်တပရီနဲ့ဂဘူးနိုင်ငံတကာလေးစိတ်မှာအမေရိကန်တပ်ဖွဲ့ဝင်တွေအပါအဝင်လူတရာကျော်တည်ဆုံးခဲ့တဲ့အသေးခံဘုံးခွဲမှုဟာလူတယောက်ထင်းကပဲလုပ်ခဲ့တာဖြစ်ပြီးအစောပိုင်းကထင်နေတယ်လို့လူနှစ်ယောက်လုပ်ခဲ့တာမဟုတ်ဘူးလို့အမေရိကန်ကာကွယ်ဝန်ကြီးဌာနကတောက်ကြနေကပြောပါတယ်။အမေရိကန်သမ္မတဂျိုးဘိုင်ဒန်ဟာအစ္စရေးဝန်ကြီးချုပ်အသက်နတ်တလီဘန်နက်နဲ့တောက်ကြနေကအင်ဖြူရောမှာတွေ့ဆုံပြီးပါလက်စတိုင်းအရေးကနေအီရန်နျူကလ িয়ার အရေးအထိအကြောင်းအရာအတော်များများကိုဆွေးနွေးခဲ့ပါတယ်။အာဖဂန်ပြည်ထောင်နဲ့ကြုံလာရတဲ့အတွက်တတ်မှတ်ရတဲ့တရက်နောက်ကျပြီးမှတွေ့ဆုံနိုင်ခဲ့တာလည်းဖြစ်ပါတယ်။မြန်မာနိုင်ငံမှာစစ်တပ်အာဏာသိမ်းခဲ့ပြီးတဲ့နောက်ပိုင်းလက်နက်ကိုင်ပဋိပက္ခတွေနဲ့မကြသေးခင်ကမိုးကြီးရေရှမ်းမှုတွေကြောင့်တိမ့်နဲ့ချီတဲ့ဒေသခံတွေအိုးအိမ်ဆန့်ခွာထွက်ပြေးနေရပြီးအကူအညီတွေလိုအပ်နေတယ်လို့ကုလသမဂ္ဂကပြောပါတယ်။
ကျေးဇူးပါခင်ဗျာသတင်းအချင်းချုပ်ကိုဒေါခင်မျိုးသက်ပြောပြသွားတာဖြစ်ပါတယ်ဒီကနေ့မနေ့အတွက်အစီအစဉ်ထုတ်လုပ်ရမှုကတော့ကိုရဲမွန်ဖြစ်ပါတယ်အတန်ပိုင်းနဲ့ရုပ်တန်ပိုင်းဆိုင်ရာအင်ဂျင်နီယာတွေကတော့ဂျိုနာကမ်မင်းနဲ့နစ်အိုင်ဗင်နော့တို့ဖြစ်ကြပါတယ်ဒီကနေ့မနေ့အတွက် VOA အစီအစဉ်တွေကိုလိုင်းဒိုမီတာ2540 51နဲ့ YouTube Facebook စာမျက်နှာတို့ကပါတင်ဆက်ပေးကြတာဖြစ်ပါတယ်သောရရှင်များနဲ့တကွမြန်မာပြည်သူပြည်သားအားလုံးကိုဗစ်ကပ်ဘေးကကင်းဝေးပြီးဘေးကင်းလုံခြုံတဲ့နေ့တစ်နေ့ဖြစ်နိုင်ကြပါစေ။ VOA ကိုအားပေးနားဆင်တဲ့အတွက်ကျေးဇူးပါ။ကျွန်တော်ညံဝင်းအောင်ပါခင်ဗျာ။
This program has come to you from the Voice